Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဇူလိုင်လ14ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့ line to meter 32 kHz 9393ညနဲ့9383ည line to meter 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီညရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့တူပြပြပေးသွားပါမယ်။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်သွားအောင်စစ်အာဏာပိုင်တွေကိုဖိအားပေးမှဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကပြောပါတယ်။အာဆီယံဥက္ကဋ္ဌအင်ဒိုနီးရှားနဲ့ထိုင်းတို့ကြားမတူညီတဲ့ကြိုးပမ်းမှုတွေကြောင့်အာဆီယံအတွင်းတင်းမာမှုတွေဆက်ပြီးကြီးထွားလာနေပါတယ်။ဝန်ကြီးချုပ်တင်နေရခံထားဖို့လွှတ်တော်မှာမဲခွဲဆုံးဖြတ်တာနဲ့ပတ်သက်ပြီးဘန်ကောက်မြို့လေကောင်မှာစူဝေးဆန္ဒပြနေကြပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ်။သတင်းတွေထဲမှာဆိုရင်တော့အခုကျင်းပနေတဲ့အာဆီယံနိုင်ငံသားဝန်ကြီးများထိပ်သီးဆွေးနွေးပွဲမှာမြမပြဿနာကြောင့်အဖွဲ့အတွင်းတင်းမာမှုတွေဆက်ပြီးကြီးမားလာနေတယ်ဆိုတဲ့သုံးသပ်မှုတွေရှိနေပါတယ်။
Some of the tensions in particular that have arisen between Indonesia as chair and Thailand, which has been involved in
Indonesia နဲ့ Thailand တို့ကြားမှာမတူတဲ့ကြိုးပမ်းမှုတွေကြောင့်ပါလို့ USIP American ညီညာရေးအဖွဲ့အကြီးတန်းရာရှိက VOA နဲ့တိသက်မေးမြန်းခန်းမှာပြောခဲ့တာပါမကြခင်မှာတင်ဆက်ပေးဖို့ရှိပါတယ်။နောက်မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးတပ်တန်းတိုးနိုင်ခြင်းအလားအလာရှိပါသလား။နောက်သခိုင်းတိုင်းစစ်ဘေးဒုက္ခတွေကလေးငယ်တချို့ရဲ့အခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်သွားအောင်နဲ့ဒီမိုကရေစီအစိုးရပြန်လည်ပေါ်ပေါက်လာအောင်အတွက်စစ်အာဏာပိုင်တွေကိုဖိအားပေးမှဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကဒီနေ့ပဲပြောလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာအာဆီယံနိုင်ငံသားဝန်ကြီးတွေနဲ့ဆွေးနွေးစဉ်ဝန်ကြီးဘလင်ကင်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။ In Myanmar, we must press the military regime to stop the violence.to implement ASEAN's 5-point consensus to support a return to democracy
မြန်မာနိုင်ငံမှာစစ်ကောင်စီဘက်ကအကြမ်းဖက်မှုတွေအဆုံးသတ်ရေးအာဆီယံရဲ့ဘုံသဘောတူညီချက်တွေအကောင့်ထည့်ဖော်ရေးနဲ့ဒီမိုကရေစီအစိုးရတည်တည့်ရဲ့ပြန်လည်တည်ထောင်နိုင်ရေးအတွက်ဖိအားပေးရမှာဖြစ်ပါတယ်။ဒေတာတွင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်အမေရိကန်ဒေါ်လာ84သန်းကျော်ပေးမယ်လို့ကြာတာရင်းနေကပဲအမေရိကန်ပြည်ထောင်စုကကြေညာခဲ့ပါတယ်။အဲ့ဒီတည်းမှာမြန်မာနိုင်ငံအတွင်းဆက်လက်ဖြစ်ပွားနေတဲ့ပရိပက္ခတွေကြောင့်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကူညီပံ့ပိုးမဲ့ဒေါ်လာ63သန်းကျော်ပါဝင်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကဒီနေ့ဂျကာတာမြို့တော်မှာကျင်းပတဲ့အာဆီယံဝန်ကြီးအစည်းအဝေးလွန်ညီလာခံမှာပြောကြားသွားတာဖြစ်ပါတယ်။ဒီညီလာခံကိုတရုတ်နိုင်ငံသားဝန်ကြီးဝင်ကြီးလည်းတက်ရောက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အာဆီယံနိုင်ငံတွေရဲ့ဆက်ဆံရေးဟာအင်ဒိုပစိဖိတ်ဒေသနဲ့ဆက်ဆံရေးမှာအဓိကကျတဲ့အကြောင်းနဲ့ဒီဒေသဟာအခြားဒေသတွေထက်27ရာစုကိုလမ်းကြောင်းချပုံဖော်မဲ့ဒေသဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဘလင်ကင်ကညီလာခံမှာပြောကြားသွားခဲ့ပါတယ်။အာဆီယံကိုဗဟိုထားတဲ့ Indo Pacific ဒေသလွတ်လပ်ပြီးကျယ်ဝချမ်းသာတဲ့လုံခြုံမှုရှိပြီးဆက်သွယ်ပေါင်းစည်းနိုင်တဲ့အခက်ခဲတွေကိုကြံ့ကြံ့ခံနိုင်တဲ့ဒေသဖြစ်ဖို့မျှော်လင့်ချက်တွေအပေါ်အမေရိကန်ပြည်ထောင်စုကထပ်တူသဘောထားရှိတဲ့အကြောင်းလည်းပြောဆိုသွားခဲ့ပါတယ်။ Indonesia နိုင်ငံသားဝန်ကြီး Reno Marsudi ကတော့ American နိုင်ငံသားဝန်ကြီး Blinken နဲ့ဆွေးနွေးမှုဟာဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်အထောက်အကူပြုလိမ့်မယ်လို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်ရှင်။
မြန်မာနိုင်ငံမှာအရသာပြည်သူတွေထိခိုက်သေးကြနေရတဲ့အကြမ်းဖက်မှုတွေဆက်ပြီးတော့ဖြစ်နေတဲ့အပေါ်မှာပြင်းပြင်းထန်ထန်ထပ်မံရှုံချကြောင်းနဲ့ဒီအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့တိုက်တွန်းကြောင်းအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားဝင်ကြီးတွေကပူးတဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အရသာတွေကိုလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာအရသာနေအဆောက်အုံတွေကိုတိုက်ခိုက်တာအပါအဝင်အကြမ်းဖက်အလုပ်ရဲ့အလုံးကိုပြင်းပြင်းထန်ထန်ရှုံချကြောင်းနဲ့အရသာစစ်သားမခွဲခြားပဲတိုက်ခိုက်နေတဲ့အကြမ်းဖက်မှုတွေပို့ပြီးတော့ဆိုးဝါးလာနေတာကိုချက်ချင်းအဆုံးသတ်အောင်ပရိပခမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းအလုံးကအလေးနဲ့ဆောင်ရွက်ဖို့တိုက်တွန်းမှာကြောင်းကိုကြာသပတေးနေ့ညပိုင်းကအချိန်နောက်ကြာပြီးမှထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဆီယံအနေနဲ့မြန်မာနိုင်ငံရဲ့အကြက်တဲနဲ့ပတ်သက်လို့အဓိကကြတဲ့အာဆီယံဘုံသဘောတူညီချက်၅ရဲ့အတိုင်းဆက်ပြီးတော့ကင်ကွယ်ဖြေရှင်းသွားမယ်ဆိုတာကိုထပ်မံအတည်ပြုကြောင်းလည်းအာဆီယံနိုင်ငံသားကြီးဝန်ကြီးတွေရဲ့ပူးတဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာအရေးနဲ့ပတ်သက်လို့အာဆီယံအဖွဲ့ဝင်နိုင်ငံတွေညီညီညွတ်ညွတ်နဲ့လက်တွဲအဖြေရှာဆောင်ရွက်ကြဖို့ကိုလည်းလက်ရှိဥက္ကဋ္ဌအဖြစ်နဲ့တာဝန်ယူထားတဲ့အင်ဒိုနီးရှားနိုင်ငံသားကြီးဝန်ကြီးကဆွေးနွေးပွဲမှာတိုက်တွန်းထားပါတယ်ရှင်။
အာဆီယံဥက္ကဋ္ဌအင်ဒိုနီးရှားနဲ့မြန်မာအိမ်နီးချင်းထိုင်းတို့ကြားမတူညီတဲ့ကြိုးပမ်းမှုတွေကြောင့်အာဆီယံနိုင်ငံသား၏ဝင်ကြီးတွေဆွေးနွေးပွဲမှာတင်းမာမှုတွေဆက်ကြီးမားလာနေတယ်လို့ USIP အမေရိကန်ငြိမ်းချမ်းအဖွဲ့အကြီးတန်းအရာရှိဂျက်ဆန်တာဝါကထောက်ပြနေပါတယ်။ထိုင်းကလည်းတရုတ်အိန္ဒိယအပါအဝင်တခြားအိမ်နီးချင်းနိုင်ငံတွေနဲ့အုပ်စုဖွဲ့ပြီးမြန်မာစစ်တပ်ခေါင်းဆောင်ပိုင်းနဲ့တွေ့ဆုံညီနိုင်ကချင်းကပ်မှုပုံစံအသစ်နဲ့မြန်မာအရေးကိုဖြည့်ရှင်းမှုကြိုးစားနေတာပါ။အခုလိုထိုင်းကတီးတန့်အုပ်စုဖွဲ့ကြိုးစားနေတာကလက်ရှိအာဆီယံဥက္ကဋ္ဌအင်ဒိုနီးရှားရဲ့ကြိုးပမ်းမှုကိုအနှောက်အယှက်ဖြစ်စေတာပိုပြီးသိသာလာနေပါတယ်လို့သူက VOA နဲ့တီးတန့်အင်တာဗျူးမှာပြောသွားတာပါ။တစ်ဖက်မှာလည်းမြန်မာစစ်တပ်ဟာနိုင်ငံရေးအရာတရားဝင်မှုမရှိသလိုအာဆီယံဘုံသဘောတူညီချက်၅ချက်အတွက်လည်းတိုးတက်မှုတွေရှိလာအောင်လက်တွေဖော်ဆောင်တာမရှိဘူးဖော်ဆောင်လို့စိတ်လည်းမရှိဘူးလို့သူကထောက်ပြထားပါတယ်။ထိုင်းနိုင်ငံသား၏ဝင်ကြီးဒွန်ပရာမော့ဒိုအနိုင်ကဖန်စီထိမ့်သိမ်းခံထားရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့အာဆီယံဆွေးနွေးပွဲမတိုင်ခင်ဒီလ၉ရက်နေ့ကတွေ့ဆုံခဲ့တာကိုလည်းစစ်ကောင်စီဘက်ကအတည်ပြုထားပါတယ်ရှင်။
ပြီးခဲ့တဲ့ထိုင်းရွေးကောက်ပွဲမှာမဲအများစုအနိုင်ရထားတဲ့ Mood Forward Party ရဲ့ခေါင်းဆောင်ဖီတာဂျွန်ဂူရန်ဒရော့ဂတ်ကိုဝန်ကြီးချုပ်တစ်နေရာခန့်ထားဖို့မနေ့တုန်းကလွှတ်တော်မှာမဲခွဲဆုံးဖြတ်တာမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်မှာတော့ဖီတာကိုထောက်ခံတဲ့သူတွေဒီကနေ့ညနေပိုင်းကနေစလို့ဘန်ကောက်မြို့လယ်ကောင်မှာစုဝေးပြီးတော့ဆန္ဒပြနေကြပါတယ်။ပြည်သူအများစုမဲပေးရွေးချယ်ထားတဲ့ Mood Forward Party ရဲ့ခေါင်းဆောင်ဖီတာကိုဝန်ကြီးချုပ်ဖြစ်နေလွှတ်တော်ကမထောက်ခံတာကတော့ပြည်သူရဲ့ဆန္ဒကိုလစ်လျူရှုတာလို့ဆန္ဒပြသူတွေကပြောပါတယ်။ဒါကြောင့်မကျေနပ်တာကိုပြသတဲ့အနေနဲ့လမ်းမော်ထွက်ပြီးဆန္ဒပြဖို့တိုက်တွန်းတဲ့လက်ကမ်းစာဆောင်တွေဒီကနေ့ဖြန့်ဝေခဲ့ကြသလိုစစ်တပ်ကနေခန့်ထားတဲ့အထက်လွှတ်တော်အမတ်250ဟာအာဏာရှင်စနစ်ကိုမီးထိုးပေးနေတာမှုနှုတ်ထွက်ပေးဖို့ကိုလည်းဆန္ဒပြကြသူတွေကတောင်းဆိုကြပါတယ်။မနေ့ကြာသပတေးနေ့ကလွှတ်တော်မှာမဲခွဲဆုံးဖြတ်ရမှာတော့ဖီတာအနေနဲ့လိုအပ်တဲ့ထောက်ခံမဲ385မဲအထိမရပဲထောက်ခံမဲ324မဲပဲရရှိခဲ့ပါတယ်။မနေ့ကမဲခွဲဆုံးဖြတ်မှုမှာအရေးနိုင်ခဲ့ပေမဲ့သူ့အနေနဲ့ဝင်ကြီးချုပ်ဖြစ်ရေးကိုအလွယ်တကူလက်လျှော့မှာမဟုတ်ဘူးဆိုပြီးဖီတာကပြောဆိုထားပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင
်ဗျာ။တောက်ကြညာ VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။ရုရှားစစ်တပ်ကိုပုံကံပြီးမော်စကိုထိခြေတက်ဖို့ကြိုးစားခဲ့တဲ့ဗာဂနာကျေးစားတပ်ခေါင်းဆောင်ပရီကော့ဂျင်ဗမာရှိနေဆိုတာနဲ့အမေရိကန်အတိတ်ချမသိဘူးလို့တမရဂျိုးပိုင်နိုင်ကပြောကြားခဲ့ပါတယ်။ Nordic လို့ခေါ်တဲ့ဥရောပမြောက်ပိုင်းနိုင်ငံတွေကခေါင်းဆောင်တွေနဲ့ဖင်လန်နိုင်ငံဟယ်စင်ကီမြို့တော်မှာတွေ့ဆုံဆွေးနွေးပွဲပြီးသတင်းစာရှင်းလင်းပွဲမှာတမရပိုင်နိုင်ကပြောကြားခဲ့တာလည်းဖြစ်ပါတယ်။ရုရှားခေါင်းဆောင်တွေကိုစန့်ကျင်ဝေဖန်သူတွေကိုရုရှားအစိုးရကအစိတ်ခတ်တတ်တဲ့ဖြစ်ရပ်တွေဖြစ်ခဲ့ဘူးတာကြောင့်သူသာပရီကော့ဂျင်နေရာမှာဆိုရင်အစားတောက်စားတာကအစသတိထားမှာဖြစ်တယ်လို့လည်းအမေရိကန်သမ္မတကပြောကြားခဲ့ပါတယ်။ဖင်လန်၊ဆွီဒင်၊ဒင်မတ်၊အိုင်စလန်နဲ့နော်ဝေးနိုင်ငံခေါင်းဆောင်တွေနဲ့ကျင်းပခဲ့တဲ့ဒီထိပ်သီးဆွေးနွေးပွဲမှာဖင်လန်နိုင်ငံကနေတိုးတပ်ဖွဲ့ဝင်ဖြစ်လာတာကိုလည်းကြိုဆိုကြောင်းပြောကြားခဲ့ပါတယ်။လစ်သူယေးနီးယားနိုင်ငံဗီလီယက်စ်မြို့မှာကျင်းပခဲ့တဲ့နေတိုးထိပ်သီးအစည်းအဝေးပွဲတက်ရောက်ခဲ့ပြီးတဲ့နောက်ဖင်လန်နိုင်ငံကိုသမ္မတဘိုင်နန်ကတွားရောက်ခဲ့တာပဲဖြစ်ပါတယ်ရှင်။
တရုတ်ဟက်ကာတွေကအမေရိကန်ဆိုရအေဂျင်စီတွေရဲ့ဝက်ဘ်ဆိုက်တွေကိုပိတ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာကြောင့်အမေရိကန်ဘက်ကစိုးရိမ်နေပေမဲ့လည်းနှစ်နိုင်ငံဆက်သွယ်ရေးလမ်းကြောင်းကိုဆက်ပြီးတော့မှဖွင့်လှစ်ထားမယ်လို့အမျိုးသားလုံခြုံရေးကောင်စီရဲ့မဟာဗျူဟာမြောက်ဆက်သွယ်ရေးဆိုင်ရာညှိနှိုင်းရေးမှူးဂျွန်ဂဘီကဇူလိုင်လ14ရက်နေ့က VOA ရဲ့အင်ဖြူတော်သတင်းတောက် Parish Home နဲ့တွေ့ဆုံမေးမြန်းခန်းမှာပြောခဲ့ပါတယ်။ဒီကျူးကျော်မှုနဲ့ပတ်သက်ပြီးတော့စိုးရိမ်မိပါတယ်။ကျူးကျော်မှုကိုစတင်ကြတဲ့ကကျွန်တော်တို့ရဲ့စနစ်တွေကိုကာကွယ်ဖို့နဲ့ပျက်စီးမှုလျော့ပါစေဖို့အလေးနက်ထားပြီးချက်ချင်းလှုံ့ဆော်ခဲ့ပါတယ်။ FBI ရဲ့စုံစမ်းစစ်ဆေးမှုအောက်မှာရှိနေတဲ့အတွက်ဒီထက်ပိုပြီးဘာမှပြောလို့မရပါဘူးလို့အမျိုးသားလုံခြုံရေးကောင်စီညှိနှိုင်းရေးမှူးကပြောပါတယ်။ပြီးခဲ့တဲ့ဇွန်လတည်းကပဲတရုတ်ဟက်ကာတွေကနိုင်ငံသားရဲ့ဌာနအပါအဝင်ဗဟိုအေဂျင်စီ site များစွာကိုတိုက်ခိုက်ခဲ့တာပါ။ရုရှားရဲ့ချင်းချောင်းငွေညစ်တဲ့ cyber guy တခုကလည်းဖောက်ထွင်းဝင်ရောက်ခဲ့တယ်လို့အမေရိကန်လုံခြုံရေးအရာရှိတွေကပြောပါတယ်ရှင်
။အမေရိကန်ပြည်ထောင်စုနယူးယောက်နဲ့ Los Angeles မြို့တွေမှာ Hollywood ရုပ်သံစာရေးဆရာ၊ဇာညွှန်းရေးဆရာတွေအပါအဝင်တရုတ်ဆောင်များတက်မကအဖွဲ့ဝင်တွေဟာဒီနေ့လမ်းပေါ်ထွက်ဆန္ဒပြဖို့စီစဉ်ထားကြပါတယ်။ဒီဆန္ဒပြပွဲတွေမှာရုပ်ရှင်တရုတ်ဆောင်တွေပါပူပေါင်းပါဝင်ကြမှာဖြစ်တဲ့အတွက်ဆယ်စုနှစ်တည်းအတွင်းဟောလိဝုဒ်ရဲ့အကြီးဆုံးဆန္ဒပြပွဲတွေဖြစ်လာမှာပါ စာရေးဆရာဇညွန်ရေးဆရာတွေရဲ့အလုပ်ကို AI ဉာဏ်ရည်ထုနဲ့အစားထိုးအသုံးပြုလာတာလောက်ခလာစာနေပါတာစတဲ့ကိစ္စတွေအတွက်ဆန္ဒပြဖို့ကြာတာရင်းနေကတမကခေါင်းဆောင်တွေတညတညွတ်တဲ့မဲခွဲဆုံးဖြတ်ခဲ့ကြတာပါပြီးခဲ့တဲ့မေလအစောပိုင်းကလေးကလည်းဟောလိဝုဒ်ရုပ်ရှင်နဲ့ရုပ်သံစာရေးဆရာထောင်ပေါင်းများစွာဟာစတူဒီယိုကိုကုမ္ပဏီတွေစီကနေလာစာတိုးမြင့်မှုတောင်းဆိုဆန္ဒပြမှုတွေကြောင့်ရုပ်ရှင်ရိုက်ကူးထုတ်လုပ်ရေးလုပ်ငန်းတွေထိခိုက်နေပါတယ်
လာကဘာပေါ်မှာဆင်းသက်မဲ့အာကာသယာဉ်ငယ်ကိုတင်ဆောင်သွားတဲ့ဂျိုရုဒဇင်းကိုအိန္ဒိယနိုင်ငံအာကာသအေဂျင်စီကဒီကနေ့လွှတ်တင်လိုက်ပြီးဖြစ်ပါတယ်။လာကဘာပေါ်မှာဆင်းသက်မဲ့ Chandrayaan လို့ခေါ်တဲ့ဒီ3 mission နဲ့နိုင်ငံတောင်ပိုင်းက Andhra Pradesh ပြည်နယ်အာကာသစခန်းကနေလွှတ်တင်လိုက်တဲ့အာကာသယာဉ်ငယ်ကလာကဘာရဲ့တောင်ဘက်စွန်းကိုဩဂုတ်လ23ရက်နေ့မှာဆင်းသက်ဖို့စီစဉ်ထားပါတယ်။အိန္ဒိယအာကာသအေဂျင်စီက2019ခုနှစ်ကလည်းလာကဘာပေါ်မှာအာကာသယာဉ်ငယ်ဆင်းသက်ဖို့ကြိုးစားခဲ့ပူပေမဲ့မအောင်မြင်ခဲ့တာကြောင့်အခုဒုတိယအကြိမ်စ조사တာဖြစ်ပါတယ်။တင်သက်ခရိုက်ဘာသာနဲ့လရင်လို့အဓိပ္ပာယ်ရတဲ့ Chandrayaan အမှတ်3အာကာသယာဉ်ငယ်ဟာ2မီတာအမြင့်မှာရှိပါတယ်။ဒီယာဉ်ငယ်ကလကဘာပေါ်မှာသတင်းနှစ်ပတ်ကြာစူးစမ်းမှုတွေလုပ်ဖို့စီစဉ်ထားပါတယ်။2019ခုနှစ်တုန်းကလွှတ်တင်ခဲ့တဲ့ Chandrayaan အမှတ်1အာကာသယာဉ်တွေကတော့လပတ်လမ်းကြောင်းထဲမှာအောင်အောင်မြင်မြင်လွှတ်တင်နိုင်ခဲ့ပေမဲ့အာကာသယာဉ်ငယ်လကဘာပေါ်မှာဆင်းသက်ချိန်မှာတော့ပြတ်ကျခဲ့တာဖြစ်ပါတယ်ရှင်။ထိတ်တန့်ရောက်တဲ့ရင်တွေကိုမက်ခင်လေးနဲ့အတူကျွန်မပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တောက်ကြညာရဲ့အနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးကြပါမယ်။အာဆီယံနိုင်ငံသားကြီးဝင်ကြီးများထိတ်သီးဆွေးနွေးပွဲမှာမြန်မာပြည်ထနာကြောင့်အဖွဲ့ရင်းတင်းမာမှုတွေဆက်ပြီးတော့မှကြီးမားလာနေတယ်လို့သုံးသပ်သူတွေကထောက်ပြပါဗျ။အင်ဒိုနီးရှားအနေနဲ့ဥက္ကဋ္ဌတာဝန်အရာအစ်စ်နှိတ်ဆက်ဆံမှုဂျိုးပန်းနေချိန်မှာထိုင်းနိုင်ငံရဲ့တီးတန့်ဆက်ပြီးတော့ဂျိုးပန်းနေတာကြောင့်အခုလိုတင်းမာမှုတွေဆက်ပြီးတော့ဖြစ်လာတာလို့ USIP American ညီညာရေးအဖွဲ့အကြီးတန်းအရာရှိက VOA နဲ့တီးတန့်မေးမြန်းခန်းမှာပြောကြားခဲ့တာဖြစ်ပါတယ်။စစ်တပ်ကိုတော်လှန်တိုက်ခိုက်သူတွေရဲ့စစ်အင်အားပိုးပြီးတော့ကြီးမားလာနေချိန်မှာအာဆီယံဥက္ကဋ္ဌအနေနဲ့ပိုးပြီးတော့မှမဟာဗျူဟာကြကြချိတ်ဆက်လှုပ်ဆောင်မှုလိုနေတယ်လို့ VOA သတင်းတောက် Sydney Spain နဲ့တီးတန့်အင်တာဗျူးမှာပြောခဲ့တဲ့အကြောင်းကိုကိုဝင်းမင်းကတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့လက်ရှိအာဆီယံအဖွဲ့အတွင်းမြန်မာအခြေအနေတိုးတက်ရေးလောက်ရမှာအဓိကဖြစ်နေတဲ့ပြဿနာကိုမေးရမှာ USIP အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာဒါရိုက်တာ Jason Tower ကအာဆီယံဥက္ကဋ္ဌနဲ့ထိုင်းကြားတင်းမာမှုဆက်ဖြစ်နေတာလို့ဆိုပါတယ်။
I think one other thing that we're hearing around the summit is
the two တင်းမာမှုတွေကအာဆီယံဥက္ကဋ္ဌအင်ဒိုနီးရှားနဲ့မြန်မာအင်ဒီဂျင်ထိုင်းနိုင်ငံအကြားမတူတဲ့ကြိုးပမ်းမှုတွေကြောင့်ဖြစ်လာတာပါ။ထိုင်းနိုင်ငံအနေနဲ့ကမြန်မာအင်ဒီဂျင်တရုတ်အိန္ဒိယအပါအဝင်တခြားအင်ဒီဂျင်တွေနဲ့အုပ်စုဖွဲ့ပြီးမြန်မာစစ်တပ်ခေါင်းဆောင်ပိုင်းနဲ့တွဲဆုံညှိနှိုင်းဖြည့်ရှင်းဖို့တူနီးတူဟန်နဲ့လှုပ်ချင်နေပါတယ်။အခုလိုထိုင်းကတီးတန့်အုပ်စုဖွဲ့ဂျိုးပန်းလာတာကအာဆီယံဥက္ကဋ္ဌအင်ဒိုနီးရှားရဲ့ဂျိုးပန်းမှုကိုအနှောက်အယှက်ဖြစ်စေတာပိုသိသာလာနေပါတယ်။အဲ့ဒီတော့အင်ဒိုနီးရှားကဥက္ကဋ္ဌအနေနဲ့မဟာဗျူဟာပိုကြောင့်ဆက်လုပ်ဖို့လိုနိုင်တာကဒီအာဆီယံအဖွဲ့ဝင်အသီးသီးရဲ့ဂျိုးပန်းချက်တွေကဘုံကြီးမန်းချက်ရအောင်တပြင်းညီစူးစမ်းနေတာမျိုးဖြစ်ဖို့ပိုပြီးတွန်းတွန်းတိုက်တိုက်ချိတ်ဆက်ညှိနှိုင်းသွားဖို့ပါ။
အခုလိုတင်းမာကွဲပြဲမှုအဓိကဖြစ်နေတာကအာဆီယံကျွန်းနိုင်ငံအများစုဖြစ်တဲ့အင်ဒိုနီးရှားမလေးရှားစင်ကာပူပါဝင်နိုင်ငံတွေကမြန်မာကိုအစစ်နှိမ်ဆက်ဆံလိုတာနဲ့ထိုင်းပါဝင်အာဆီယံကုန်တွင်ပိုင်းခြားနိုင်ငံအများစုဘက်ကမြန်မာကိုအစစ်နှိမ်ပြန်ဆက်ဆံဖို့ကြိုးပမ်းမှုကြောင့်ဖြစ်နေတာလို့ Jason Tower ကဆက်ရှင်းပြပါတယ်။အဲဒီတော့အခုလိုကွဲပြဲမှုတွေရဲ့အနောက်မှာအခုထိပ်သီးပွဲကိုလည်းလာတက်တဲ့အင်အားကြီးအမေရိကန်နဲ့တရုတ်ပတ်သက်မှုရှိလားလို့ဆက်မေးရမှာ Jason Tower ကအခုလိုရှင်းပြပါတယ်။
I think from the vantage point of ASEAN on the whole, you know, there's definitely a desire for
ASEAN နိုင်ငံအားလုံးသဘောတူထားတာက ASEAN ရဲ့အချက်အခြာကြအရေးပါမှုဆက်ရှိနေအောင်ပါဒီအတွက်လည်းတရုတ်ဘက်က ASEAN ညီညွတ်မှုလိုတယ်ဆိုပြီးမြန်မာအပေါ်အများကြီးဖိအားပေးကန့်သတ်တာတွေမလုပ်ဖို့တိုက်တွန်းနေတာမှာမြန်မာနဲ့ပုံပြီးချိတ်ဆက်ညှိနှိုင်းလုပ်ဖို့သဘောထားရှိတဲ့အဲ့ဒီအာဆီယံကုန်းတွင်းပိုင်းနိုင်ငံတွေဖြစ်တဲ့ထိုင်း၊ကမ္ဘောဒီးယား၊လာအိုတို့ပြောတာကိုကြည်ပြီးလုပ်နေတာပါ။တစ်ဖက်မှာတော့အာဆီယံကျွန်းနိုင်ငံအများစုကတော့အမေရိကန်နဲ့သဘောထားပိုတိုက်ဆိုင်နေတာမှမြန်မာစစ်တပ်ဟာနိုင်ငံရေးအရတရားဝင်မှုမရှိဘူး။အာဆီယံဘုံသဘောတူညီချက်၅ချက်အတွက်လည်းတိုးတက်မှုတွေရှိလာအောင်လက်တွေ့ဖော်ဆောင်တာမရှိဘူး။သ ဖော်ဆောင်လိုစိတ်လည်းမရှိဘူးလို့မြင်ထားပါတယ
်။ဒါအပြင်အင်ဒိုနီးရှားဥဆောင်တဲ့နိုင်ငံတွေဘက်ကအာဆီယံဘုံသဘောတူချက်၅ရက်ပြည်ပြင်ပြောင်းလဲနိုင်ရေးခုခံမှုအင်အားပိုကြီးလာတဲ့ NUG နဲ့ပါချိတ်ဆက်ဆောင်ရွက်လာချိန်မှာဒီတင်မာမှုပိုဖြစ်လာတယ်လို့ခြေစင်ကဆက်ရှင်းပြပါတယ်
။ And then you're also seeing I think continued growing of the ability of armed actors.
လည်းနဲ့ကန်ကုကန်တိုက်ခိုက်နေတဲ့အဖွဲ့တွေကြားချိတ်ဆက်ညှိနှိုင်းဆောင်ရွက်မှုတွေပိုလှုပ်လာနေပြီးစစ်အုပ်စုကိုတိုက်ခိုက်ရမှာအရင်တမိုင်းမှာမကြုံဘူးလို့အောင်ကိုစက်အားကောင်းလာနေတယ်လို့ထင်ပါတယ်။အဲ့ဒီတော့အရင်အာဏာသိမ်းပြီးအစပိုင်းပြန်တိုက်ခိုက်မှုတွေနဲ့မတူတော့ပဲစစ်တပ်ရဲ့အရေးပါတဲ့လေတပ်စခန်းတွေလေရင်ကွင်းတွေအဓိကကျတဲ့လမ်းပန်းဆက်သွယ်ရေးအဆောက်အုံတွေကိုပေါ်ဝီတီတီကြကြနှောက်ရတိုက်ခိုက်မှုတွေလှုပ်လာနိုင်တာကိုတွေ့ရပါတယ်။အဲဒီတော့လက်နက်ကင်ခုခံမှုကပိုအားကောင်းအစင်းမြင့်လာပြီးစစ်တပ်ကိုအရင်ကနဲ့မတူအောင်ထုံးနဲ့တိုက်ခိုက်လာနိုင်နေပါတယ်
။တကယ်တော့ထိုင်းနိုင်ငံကြီးဝန်ကြီးအနေနဲ့ဒီအာဆီယံထိပ်သီးပွဲမတိုင်ခင်မြန်မာကိုလှည့်ဝတ်သွားပြီးမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့ထူးထူးခြားခြားတွေ့ဆုံခဲ့တာကနေအခုလိုဆက်ဖြစ်လာတာမျိုးအာဆီယံအနေနဲ့ဆက်ညှိနှိုင်းဖို့အရေးကြီးတယ်လို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ခင
်ဗျာ။ဒါကတော့ USIP American ညီညာရေးအဖွဲ့အကြီးတန်းအရာရှိနဲ့ VOA တည်သက်မင်းမြန်ကန်ကိုကိုဝင်းမင်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးတပ်တန်းတိုးနိုင်ခြင်းရှိသလားဆိုတဲ့သတင်းကိုတင်ပြပေးကြပါမယ်။တရားဥပဒေစိုးမိုးရေးအပြည့်အဝဆောင်ရွက်နိုင်မှုလိုအပ်ချက်တွေရှိနေသေးတယ်လို့အာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကမနေ့တုန်းကစစ်ကောင်းစီရဲ့အဖွဲ့အစည်းဝေးမှာပြောဆိုလိုက်တာမို့လို့အရေးပေါ်ကာလတက်တန်းထပ်ပြီးတော့တိုးနိုင်မဲ့အလားအလာများနေတယ်လို့နိုင်ငံရေးအကဲခတ်တွေကတုံ့တက်ကြပါတယ်။ဒီလိုတက်တန်းတိုးလာနိုင်ခြေတွေပေါ်မှာမြန်မာနိုင်ငံရေးအကဲခတ်တွေရဲ့အမြင်တွေကိုမက်ခင်ဖြူထွေးကစူးစီးတင်ပြပေးထားပါတယ်
။မနေ့ဇူလိုင်လ23ရက်နေ့ကနေပြည်တော်မှာကျင်းပတဲ့စစ်ကောင်းစီအစည်းအဝေးမှာအာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကတိုင်းပြည်မှာလုံခြုံရေးနဲ့တရားဥပဒေစိုးမိုးမှုရှိအောင်ဆောင်ရွက်ဖို့အတွက်လိုအပ်နေတယ်လို့ပြောဆိုသွားတာပါ။ဒီနှစ်အတွင်းဇူလိုင်လ17ရက်နေ့အထိရရှိထားတဲ့အချက်လက်တွေအရပြည်တွင်းမှာဖောက်ခွဲဖျက်ဆီးမှုအကြိမ်900နီးပါးရှိခဲ့ပြီးသေဆုံးသူ982ဦးရှိခဲ့တယ်လို့ထုတ်ဖော်ပြောဆိုခဲ့ပြီးတော့တည်ငြိမ်အေးချမ်းဖို့အတွက်လိုအပ်နေတယ်လို့ပြောသွားတာပါ။ဒါဟာဖြင့်အရေးပေါ်ကာလအနေနဲ့တက်တန်းတိုးအုပ်ချုပ်နေတာဒီလကုံမှာပြည်တော်မှာမို့နောက်ထပ်တက်တန်းတိုးဖို့အတွက်အလားအလာပြနေတာဖြစ်နိုင်တယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ပြောဆိုကြပါတယ်။တကယ်တော့အခုလိုတက်တန်းအကြိမ်ကြိမ်တိုးနေတာကတရားမဝင်သလိုနောက်ထပ်6လတက်တန်းတိုးမယ်ဆိုရင်လည်းအခြေအနေတွေကပိုဆိုးလာဖို့သာရှိပြီးတိုင်းပြည်အတွက်ပဲနှစ်နာစီလိမ့်မယ်လို့နိုင်ငံရေးလေလာသုံးသပ်သူတို့ကပြောပါတယ်
။အဲတိုင်းပြည်ရှင်တွေကအခုဒီပေးဖို့သူတို့ပေးဖို့လည်းတော့ရှိရသမန်ချင်းမဟုတ်လို့ကျောင်းလာခါတန်းတူတယ်ဆိုတော့ဒီကြော်ဝဲလက်တော့မချစ်ဘူးပြောင်းမလို့ပေါ့နော်ချင်းရတော့ဟိုပူပူလို့ဒီပုံရတော့ပုံဆူလာဦးလေရှိတယ်နိုင်ငံကြီးနော်ဒီဝါကြီးတန်းတိုင်ကြီးလူမကြီးအရာရာပေါ့ပုံဆူလာဦးပဲရှိတယ်ဒီခုနကသူ့ဟာသူခင်းနိုင်ဦးမေနော်ဒါလက်ထဲမှာဟိုတိုင်ကြီးအစီအမေကလူတွေကခင်းနိုင်ဦးမေလို့ပြောသွားစူးစမ်းနေပါတယ်ကျော်မယ်ချင်းရရှိချက်တော့ကိုကောင်းလာလို့တိုက်ရိုက်မှမရှိဘူး။ဒီအချိန်လေးကိုသူခင်းနိုင်ဦးမယ်။ဟလာသူသူတို့ချင်းတွေကဟာနိုင်နေတယ်လို့တကယ်မဟုတ်ရင်တော့သူကသူချင်းတွေရောသူကဆက်ကြိုးစားနေဦးမှာ။ဒါမှလည်းသူ့လူတွေကိုချင်းနိုင်မှာမဟုတ်ဘူး။
အနာသိန်းကောင်းဆောင်ကတော့အရေးပေါ်ကာလကြေညာထားတာကိုရုပ်သိမ်းရွေးကောက်ပွဲပြန်လဲကျင်းပပြီးအနိုင်ရပါတီကိုအာဏာလွှဲပေးဖို့စီစဉ်ချပေမဲ့လည်းတည်ငြိမ်အေးချမ်းရေးလှုပ်ဆောင်မှုလိုအပ်နေတယ်လို့ပြောပါတယ်။စကိုင်းတိုင်းချင်းပြည်နယ်နဲ့ကယားပြည်နယ်တွေမှာလုံခြုံရေးအခြေအနေကအဆိုးဆုံးဖြစ်နေတဲ့အကြောင်းနဲ့အဲ့ဒီဒေသတွေမှာလုံခြုံရေးအတွက်ပုံမှုဆောင်ရွက်ဖို့လိုအပ်နေတယ်လို့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကမနေ့တုန်းကပြောဆိုသွားတာပါ။အရေးပေါ်ကာလတက်တန်းတိုးမဲ့အကြောင်းတရားဝင်ကြေညာတာမဟုတ်ပေမဲ့လို့တိုးဖို့လိုအပ်တဲ့အခြေအနေတွေအဖြစ်နဲ့ပြောဆိုသွားခဲ့တာပါ။ဒါကိုကြည့်မယ်ဆိုရင်ဒီလကုံမှာတက်တန်းတိုးနိုင်တယ်လို့လာမယ့်6လအတွင်းတွေးဆုံဆွေးနွေးဖို့ကြိုးစားတာလို့အပြောင်းလဲတွေလည်းဖြစ်လာနိုင်တယ်လို့နိုင်ငံရေးလေလာသုံးသပ်သူဦးရထွန်းကပြောပါတယ်
။6လအတွင်းမှာဘာတွေလုပ်ခဲ့တာတော့ဆိုတော့စည်ရည်နီးနဲ့ပဲအဲဒီစည်ရည်နီးနဲ့ပဲစည်ရည်အရပုံကန်တိုက်ခိုက်နေတဲ့အဲဒီနေရာတွေကိုဒေသတွေကိုသူတို့ဒီနှိမ်နှင်းတာပေါ့နော်။အစည်ရည်ရအနိုင်ယူဖို့အစီအရအဒီချုပ်ကန်နိုင်ဖို့ထုတ်ဒူးစားခဲ့တာအစီအနည်းနဲ့ဒီလိုငွေဝေးပြပြအောင်လုပ်တဲ့ကိစ္စကိုသူ့ကြီးပဲမရနိုင်တဲ့အခါဘာတွေနဲ့ လောက်လာနိုင်လို့ဆိုနိုင်ငံရေးနည်းနဲ့အခုဒေါက်တာစုကြည်တို့နဲ့ဆွေးနွေးပြီးတဲ့အခါကျတော့သူတို့အခုဖန်စီထားတဲ့ energy ကောင်းဆောင်တွေလွတ်ပေးပြီးတဲ့အခါကျတော့သူတို့လုံးမဲ့ရွေးကောက်ပွဲမှာပါဝင်ရှိနေနိုင်ဖို့အတွက်ဆွေးနွေးနိုင်တာမျိုးလုပ်နိုင်တယ
်စစ်ကောင်စီဟာ2021ခုနှစ်ဇန်နဝါရီလမှာအာဏာသိမ်းခဲ့ပြီးတဲ့နောက်ဖွဲ့စည်းပုံနဲ့အညီလှုပ်ဆောင်တာလို့ဆိုပြီးအရေးပေါ်ကာလ6လတက်တန်းကိုအကြိမ်ကြိမ်တိုးခဲ့တာလည်းဖြစ်ပါတယ်။ဒီနှစ်ဇန်နဝါရီလ31ရက်နေ့ကနောက်ဆုံးအကြိမ်တက်တန်းတိုးခဲ့တာကတော့အခုဇူလိုင်လပုံမှာ6လတက်တန်းပြည့်မှာဖြစ်ပါတယ်။အာဏာသိမ်းအုပ်ချုပ်နေတဲ့ကာလအတွင်းမှာနိုင်ငံတော်စန့်ကျင်ကန့်ကွက်ဆန္ဒပြမှုတွေနဲ့လက်နက်ကိုင်လှုပ်ရှားမှုတွေပေါ်ပေါက်ခဲ့တယ်လို့အကြမ်းဖက်မှုတွေကလည်းတစ်နေ့တစ်ခြားပိုဆိုးလာနေတာဖြစ်ပါတယ်ရှင်။
ဒါကတော့မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးတပ်တန်းတိုးနိုင်ခြင်းအလားအလာသတင်းကိုမက်ခင်ဖြူထွေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စစ်ပြေးဒုက္ခသည်တွေကြားမှာရင်ဆိုင်နေရတဲ့ကျန်းမာရေးအခြေအနေကိုတင်ပြပေးကြပါမယ်။ရန်ကုန်မြို့ကစာတင်ကျောင်းတွေမှာကလေးငယ်တွေကြားမှာအဖြစ်များနေတဲ့ရာသီတုပ်ကွေးနဲ့အဆုတ်လေပြွန်ရောင်တာယောဂလက္ခဏာတွေသခိုင်းတိုင်းတွင်းကစစ်ပေးဆောင်ကလေးငယ်တွေကြားမှာလည်းတွေ့နေရတယ်လို့စစ်ပေးဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်။စို့ရင်ရလောက်တဲ့အခြေအနေတော့မရှိပါဘူး။ဒါပေမဲ့ဒီရက်ပိုင်းမှာရာသီတုပ်ကွေးတွေကတော့အဖြစ်များနေတယ်လို့ပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့သတင်းအပြည့်အစုံမမတစင်အောင်ပြောပြပေးပါမယ်ရှင်
။ရန်ကုန်ပါဝင်မြို့ကြီးတွေကစာတင်ကျောင်းတွေမှာကလေးငယ်တွေကြားအဆုတ်လေပြွန်ရောင်တာယောဂလက္ခဏာနဲ့ရာသီတုပ်ကွေးအဖြစ်များနေတာကြောင့်ပုဂ္ဂလိကစာတင်ကြောင်းတချို့ယာယီပိတ်ရတဲ့အထည်ဖြစ်ခဲ့ပါတယ်။မိုးရသည့်ကာလဖြစ်လို့ဒီလိုယာဒီလိုက်ဖြစ်တဲ့တုတ်ကွေးနဲ့ရေချောင်းဖြစ်တဲ့ယောဂါရီဖျားနာမှုတွေဟာလက်နဲ့ကင်ပဋိပက္ခတွေဖြစ်နေတဲ့သခိုင်းတိုင်းအတွင်စစ်ဘေးရှောင်ကလေးငယ်တွေကြားမှာလဲဒီရပိုင်အဖြစ်များလာတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့သူတွေကပြောပါတယ်။သခိုင်းတိုင်းရင်းမပင်ခရိုင်ကဏီမျိုးနယ်အတွင်းဟာပြည်သူအခြေပြုစာတင်ကြောင်းတွေမှာစစ်ဆောင်ကလေးငယ်တချို့ဒီရပိုင်းရာသီတုပ်ကွေးဖြစ်နေကြသလိုအရေးပြားယောဂါဖြစ်ပွားသူတချို့လည်းတွေ့ရတယ်လို့စစ်ဆောင်တွေကိုကူညီပေးနေသူတူကပြောပါတယ
်ကျွန်တော်တို့အခုလက်တလုံးမှာဆိုရင်ကျောင်းပေါင်း50လောက်ရောက်ဖြစ်တယ်ပေါ့အဓိကတန်ချာဈေးတိုက်တာချို့ကျောင်းတွေမှာဘာသွားတွေ့လဲဆိုတော့ကလေးတွေကရာသီတုပ်ကွေးခံစားနေရတာတွေ့တယ်အပူလွန်ခဲ့တဲ့ယောဂါမျိုးပေါ့ရေပြားပေါ်မှာလေအဖုတွေပေါက်တာမျိုးတွေထပ်ပြီးတွေ့နေရတယ်ရှိတယ်အဲကျောင်းတွေကတော့ကျွန်တော်တို့လက်တလောမှာဖွင့်နေရွာတွေကဖွင့်ကြတယ်လည်းမဖွင့်နေရွာတွေကလည်းတခြားသောအခြေအနေကမဖွင့်ကြတာမျိုးတွေရှိတယ်။ကျန်းမာရေးအခြေအနေကြောင့်မို့လို့ကျောင်းတွေပိတ်ပြရပါတယ်ဆိုတာမျိုးတော့ကနေတူဒါပေမဲ့ကျွန်တော်တို့ရောက်ခဲ့တဲ့ရွာတွေမှာခုနကပြောခဲ့တဲ့ရာသီတုပ်ကွေးဆိုတာမျိုးတွေရှိတယ်။အဲကျွန်တော်တို့မျက်မြင်တွေ့နေရတာပေါ့ဗျာစေတိုက်သွားနေစေဝါကူသားမှုပေးသွားနေရဆိုတော့
ပြည်သူအခြေပြုကျောင်းတွေမှာတက်ရောက်နေတဲ့ဆစ်ဆောင်ကလေးငယ်တွေကို6လတစ်ကြိမ်တန်ချာစီလိုက်ပြီးတော့တိုက်ပေးနေတဲ့အချိန်မှာရာသီတုပ်ကွေးအဖြစ်များနေရကိုတွေ့ခဲ့ရတာပါ။နှာစီးချောင်းဆူဖျားနာသူတွေလောလောဆယ်များနေပေမဲ့အသက်အန္တရာယ်ဆိုးရင်ရလောက်တဲ့အထီတော့ဆိုးဆိုးဝါးဝါဖြစ်နေတာမဟုတ်တာကြောင့်ကျောင်းတွေဆက်ဖွင့်ထားတယ်လို့အညာဒေသကဆစ်ဆောင်တွေကိုကူညီပေးနေတဲ့အညာပြည်တိုင်းတော်လေးများအဖွဲ့တာဝန်ရှိသူက VOA ကိုပြောပါတယ်
ကလေးတွေအနေနဲ့ကတော့အဖျားလာနာတာတော့ရှိတယ်ပေါ့နော်။ရာသီတုပ်ကွေးလောက်ပဲရှိတာဗျ။အဲကျွန်တော်တို့သွားခဲ့တဲ့အကျောင်းတွေမှာပေါ့နော်။ကလေးတွေတော်တော်များများလည်းကျောင်းတက်ကြတယ်ပေါ့နော်။ကျောင်းတက်ကြတယ်။ဖျားလာတော့ဒီမိုးလဲမိုးလို့ဖျားကြတယ်ဗျ။ဖျားပြီမဲ့သူတို့ကြီးကြီးမားမားဖြစ်တာလည်းတော်တော်မကြားမိဗျ။ဟုတ
်။ကုဆက်လွယ်တဲ့ဖျားနာမှုတွေဖြစ်ပေမဲ့ရာသီတုပ်ကွေးဖြစ်နေတဲ့ကလေးငယ်တွေကိုတီးတန့်ခွဲထားနိုင်တဲ့အခြေအနေမရှိသလိုကုသဖို့ဆေးဝါးနဲ့ဆေးဝန်တန်းလည်းအလုံလောက်မရှိပါဘူး။တနိုင်တစ်ပိုင်းကူညီတွေနဲ့နီးစပ်ရာအဖွဲ့တွေကဝိုင်းဝန်းကုသအကူအညီပေးနေရတဲ့အခြေအနေဖြစ်တယ်လို့အညာပြည်တိုင်းတော်လေးများအဖွဲ့တာဝန်ရှိသူကပြောပါရယ်
။ကျမရဲ့အနေနဲ့ကတော့တီးတန့်သူတို့အတွက်လှုပ်ပေးထားတာရယ်လို့တော့မရှိဘူးဗျ။ဒီတချို့အကြောင်းတွေဆိုရှင်တန်ချာသေးတောင်မှလေတစ်နှစ်ပတ်လုံးမတော်ဝလုံးမလို့ဒီကျွန်တော်တို့လှမ်းပြီးတော့ချိတ်ဆက်အကူအညီတောင်းတာလေးလည်းရှိတယ်။ဒီနေမကောင်းဖြစ်တဲ့ဖျားလာနာရယ်ဆိုလို့ရှင်ဒီတိုင်းပဲဒီကြည်လည်ကဆာမတွေအဲ့လိုမျိုးတွေနဲ့ပဲပြကြတယ်ဗျဟုတ
်လက်နဲ့ကင်ပတိပခါတွေပိုဆိုးလာတာနဲ့အမျှအစ်ဘေးတိန်ရှောင်ရသူတွေလည်းပုံများလာနေပြီးတော့အခုလိုမိုးတွင်းကာလမှာတော့ကျန်းမာရေးလိုအပ်ချက်တွေပုံများနေတာပါစစ်ဘေးဒုက္ခသည်တွေဟာပြေးလွှားတိန်ရှောင်ရင်ရောက်ရအရက်မှာကြုံတယ်လို့နေထိုင်ရတယ်လို့စားတောက်ရေးနဲ့အခြေခံကျန်းမာရေးကုသနိုင်မှုအတွက်ကူညီပေးနေသူတွေကိုအားထားနေရတာဖြစ်ပါတယ်လက်ရှိအချိန်မှာရာသီတုပ်ကွေးနဲ့ကုဆက်ယောဂပြန့်နှံ့မှုတွေမဆိုးရအောင်လို့လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးနိုင်အောင်စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ဒေသခံအဖွဲ့တွေကပဲဝိုင်းဝန်းကြိုးပမ်းနေကြတာဖြစ်ပါရဲ့ရှင်
။ဒါကတော့စစ်ဘေးရှောင်ကလေးငယ်တွေကြားမှာ Soin Zia Pinid, Yadi Dogui Chini Jango, Memiazianga, Piopia Brigera, Piparish, Sabiro, American Nangan Sayatrin, Samadbogu, Dimia Bijamare, Siawi, Nunja Jamaluene, where you name me, but Tamazon Breitri, Tasigu, American Anna Vainu, a deep you be like be Piapare, American and Mutha Mirine, Minkliriha, Breitri, Tasigu, Nyasine, Akaike, Piao Zero Lube, Elvedu, where you name Noma Piapare, the town Goya, Chausegani, Natown and the Satongu Niti, Breitri.
ดาซีจองกูต้งตัดหาได้เอพีดรินซองมากูอฉีคันพี่รอมัดติงกีไทเปียวปะไปบาเมရှင်ซียาวินซีซามาปาเวเวลุยามเปปฐมาซองปริตรีดาซีกูอเมริกันตาวินชิตูรีอติปิวไปไลปาบีไอบิสรีโปรดักทีฟเฮลท์อพเวเยโอกะทาเคลลี่บลันเชกะอะคูลุเปียวปาเดโอเคลซียาวินซีซามาโลเวเวยูไนเมปฐมาซองรอปริตรีดาซีอฉีโอเปลกูอติปิวราဖြစ်ပါတယ် အမေရိကန်စားတောင်းတဲ့စီးဝါကုတ်ကဲရေးဌာနFDA ကပရီကိုစီးဝါထုတ်လုပ်ရေးလုပ်ငန်းကထုတ်တဲ့အိုပီးလ်ကိုဆီယဝင်ညွှန်ကြားချက်မပါဘဲရောင်းခွင့်ပြုတာဖြစ်ပါတယ်။ဒါဆိုရင်စီးပစ္စည်းကောင်တာတွေထဲမှာတင်ဆက်ထားတဲ့စီးဝါအမျိုးအစားတစ်ခုကိုပထမဆုံးအကျင့်ဖြစ်အလွယ်တကူဝယ်ယူခွင့်ပြုရတယ်ဖြစ်ပါတယ်။ကုမ္ပဏီအနေနဲ့လာမယ့်နှစ်အစောပိုင်းလောက်မှာဒီဆေးတွေကိုစတင်တင်ပို့နို
ို့ရှိခဲ့ပါပြီ။အမေရိကန်စားတောင်နဲ့ဆေးဝါးကုကဲရေးဌာန FDA က1960ပြည့်နှစ်မေလ9ရက်နေ့မှာ Innovid တောက်ဆေးကိုကိုဝင်တားဆေးအဖြစ်အသုံးပြုဖို့ဘေးကင်းကြောင်းအတည်ပြုပေးခဲ့ပါတယ်။ပြည်သူတွေတားဆေးကိုပြုပြင်ပြောင်းလဲမှုတစ်ခုအဖြစ်အခုချိန်မှာမရှိမြင်ကြတော့ပေမဲ့လို့လည်းတစ်ချိန်ကတော့အနောက်တိုင်းရဲ့ဆန်နှုံးတံပိုးထမှုနဲ့လူမှုရေးတို့ကိုပြောင်းလဲသွားစေခဲ့တာပါ။ Stanford တက္ကသိုလ်ဓာတုဌာနကဂုံတူးဆောင်ပေါမောက်ခခါဂျာရာစီဟာဆိုရင်ပထမဆုံးသောပရိသေတားဆေးအတွက်အဓိကဓာတ်ပစ္စည်းဖြစ်လာတဲ့ဓာတု molecule noret tundrone ကို1950ခုနှစ်အတွင်းတိစောက်ခဲ့ကြတဲ့မက္ဆီကိုစီးတီးကသုတေသနအဖွဲ့ကိုဦးဆောင်ခဲ့သူအဖြစ်လူသိများထင်ရှားပါတယ် University College London ကမိသားစုစီမံကိန်းနဲ့မျိုးဆက်ပွားကျန်းမာရေးဆိုင်ရာဂုံတူးဆောင်ပါမောက်ခ John Julibor ကတော့အခုလိုပြောပါတယ
် noret syndrome that he produced
1950ပြည့်လွန်နှစ်တွေအတွင်းကအရင်ဆုံးထွက်လာတဲ့စစ်သည်ချုံမှာ progesterone hormone ထုတ်တဲ့ norandrone ပါဝင်ခဲ့ပြီးကာလရှည်ကြာရပ်တည်ခဲ့တာပါကဘာတဝန်းလုံးမှာရောင်းချနေတဲ့စီဝါအချို့တွေမှာလည်းဒီကနေ့ဒီချိန်ထိဆက်ပြီးအသုံးပြုနေပါတယ်ဒါကြောင့် Jersey ရဲ့ဆေးကကာလရှည်ရပ်တည်လာခဲ့တာဖြစ်ပြီးသူကစီဝါရဲ့ပင်ရင်မိခင်အဖြစ်သူ့ကိုယ်သူတင်စားပါတယ
်ဒီဆေးထွက်ပေါ်လာတာနဲ့အတူလိမ့်ဆက်ဆံမှုဆိုင်ရာအစဉ်အလာတွေနဲ့အမျိုးသမီးတွေရဲ့ဘဝတွေကိုအကြည့်အကျယ်ပြောင်းလဲသွားစေပါတယ်ဒီဆေးကိုတော့1960ခုနှစ်မှာဗြိတိန်မှာစတင်မိတ်ဆက်ဖြန့်ဝေခဲ့ပါတယ်။ဒီဆေးမတီထွင်ခင်ကဆိုရင်မိသားစုတွေဟာလူဦးရေများပြီးလိမ့်ဆက်ဆံမှုဟာဆိုရင်လည်းကိုဝင်ဆောင်သွားစေနိုင်တဲ့အခြေအနေမျိုးရှိခဲ့တာပါ။ပရိသေတားဆီးဖို့အတွက်အမျိုးသမီးတွေအနေနဲ့တုတ်ပိုးကိုတတ်တဲ့ဆေးနဲ့တအိမ်တွင်ထည့်ရတဲ့ပစ္စည်းနှစ်မျိုးသာရှိခဲ့ပြီးအထလို့မရခဲ့ပါဘူး။အမျိုးသမီးအများအပြားရဲ့တခုတည်းသောလွတ်လပ်မှုဖြစ်တဲ့အလို့အကိုင်းဆိုရင်လေအမျိုးသမီးတွေအတွက်ပို့ပြီးတော့အခက်အခဲဖြစ်ရသလိုမိခင်ဘဝရောက်လာရင်တော့အလို့အကိုင်းလည်းစွန့်လွတ်ရတတ်ပါတယ်။ပရိသေတားဆီးအသစ်တွေထဲမှာတော့အများအပြား estrogen နဲ့ progestin hormone နှစ်မျိုးကိုပေါင်းစပ်ထားပြီးအမျိုးသမီးတွေဒမတာလာတာမှာပို့ပြီးတော့တက်တက်သားသားနဲ့ပုံမှန်ဖြစ်စေရေးကိုလည်းအထောက်အကူဖြစ်ပါတယ်။ဒါပေမဲ့လည်းပရိသေတားဆေးတွေကိုအသုံးပြုရာကြောင့်သွေးခဲစေနိုင်တဲ့အန္တရာယ်ရှိပြီးနှလုံးရောဂါအန္တရာယ်ရှိနိုင်တဲ့အမျိုးသမီးတွေတောက်သုံးဖို့တော့မသင့်တော်ပါဘူး။အခုအမေရိကန် FDA ကဆရာဝန်ညွှန်ကြားချက်မပါဘဲဝယ်ယူခွင့်ပြုမဲ့ Opil သေတားဆေးကတော့စိုးရိမ်စရာနေတာကြောင့်စိတ်ဝင်စားမှုညနေပါတယ်။ Opil မှာတော့ progesterone hormone တစ်မျိုးသာပါပြီးဒီ hormone ဟာဆိုရင်တုတ်ပိုးကိုတအိမ်ခေါင်းနဲ့မရောက်အောင်တားဆီးပြီးကိုဝင်မရအောင်ကာကွယ်တာဖြစ်ပါတယ်။အထီးရောက်ဆုံးဖြစ်ဖို့အတွက်ကတော့နေ့စဉ်ပုံမှန်တောက်နေကြအချိန်မှာတောက်ရမှာဖြစ်ပါတယ်။ FDA ရဲ့မေးလအတွင်းကထုတ်တဲ့ဌာနဆိုင်ရာသုံးသပ်ချက်မှာတော့ပရီဂိုးရဲ့လေးလာချက်မှာဆိုရင်အမျိုးသမီးတချို့ဟာဆေးအညွှန်းနဲ့ပတ်သက်ပြီးနားမလည်ဖြစ်ကြတယ်လို့ဖော်ပြထားပါတယ်ရှင်။
ဆရာဝန်ရဲ့ညွှန်ကြားချက်မလိုဘဲနဲ့ဝယ်ယူနိုင်မဲ့ပထမဆုံးပရိသေဓာစီကိုအမေရိကန်အာဏာပိုင်တို့အတီးပြုတ်ပေးလိုက်တဲ့အကြောင်းမတ်သိန်ကီထိုက်တင်ပြပေးခဲ့တာဖြစ်ပါရဲ့ရှင်။ဒီကနေ့အတွက်သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်
။ VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးကတော့ youtube.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်ရဲ့တောက်ကြညာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ Line 32 32 kHz 9383ညနဲ့9383ည Line 32 51 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။တုတ္တဆောင်လေး American တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမြန်မာနိုင်ငံမှာအမျိုးသမီးနဲ့ကလေးငယ်တွေလူကုန်ကူးခံရတဲ့အခြေအနေကဆရာနာသိမ့်မှုရဲ့နှစ်နှစ်တာကာလအတွင်းမှာပိုပြီးတော့မှဆိုးဝါးလာတယ်လို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။အလုတ်ကင်ခွင်လန်းတွေရှားပါလာပြီးတော့လူမှုစည်းဝေးအကျက်တဲတွေပိုပြီးတော့ဆိုးလာတာနဲ့အမျှအမျိုးသမီးတွေလူကုန်ကူးခံရဖို့အခြေအနေကလည်းပိုပြီးတော့မှများလာပါတယ်။တစ်ချိန်တည်းမှာပဲအကူအညီပေးရေးအဖွဲ့တွေအတွက်လည်းအခက်အခဲစိန်ခေါ်မှုတွေကပိုများလာနေပါတယ်။အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့တွဲဖက်အထွေထွေအတွင်းရေးမှူးတင့်မွန်းနေလီကိုမက်ခင်ဖြူတွေကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာတင်ပြပေးထားပါတယ
် There's a path we must choose sometime Gotta stand up and fight sometime
မမွန်နေလီရေမင်္ဂလာပါ VOA ပဲအချင်းပြတာကျေးဇူးများကြီးတင်ပါတယ်
ဟုတ်ကဲ့မင်္ဂလာပ
ါဟုတ်ကဲ့ပါရှင်အဲဒီနေ့အဓိကမေးချင်တာကတော့လေသိမကြခင်ပေါ့နော်ဒီပြီးခဲ့တဲ့ဂျွန်လကုန်လောက်မှာပဲအမေရိကန်အစိုးရကနေပြီးတော့နှစ်စဉ်ထုတ်ပြန်တဲ့အဲ trafficking in person report ပေါ့နော်အာတကဘာတော်မှာရှိတဲ့လူကုန်ကူးမှုတွေနဲ့ပတ်သက်ပြီးတော့ထုတ်ပြန်တဲ့အစင်ကစားထဲမှာမြန်မာနိုင်ငံကိုလည်းဒီနှစ်မှာလည်းဒါလူကုန်ကူးမှုတွေနဲ့ပတ်သက်လာလို့ရှင်ရင်ပူပေါင်းဆောင်ရွက်ခြင်းလည်းမရှိဘူးဒါကိုတိုက်ဖြတ်ဖို့လည်းမကြိုးစားဘူးဆိုတော့အစိုးရဆုံးပေါ့နော်လူကုန်ကူးမှုတိုက်ဖြတ်တဲ့နေရာမှာအစိုးဆုံးနိုင်ငံတွေထဲမှာချဲ့ထားတာကိုတွေ့ရပါတယ်ဒါ tier 3ပေါ့သူတို့အသုံးလုံးဆို tier 3မှာသတ်မှတ်ခံထားပါတယ်ဆိုတော့ဒါပေမဲ့အဓိကကတော့ကျွန်မဒီတစ်နှစ်စာအတွင်းမှာအခုလိုမျိုးဒီအမေရိကန်ဒီနိုင်ငံခြားရေးဌာနချုပ်ပြန်တဲ့အစီအစဉ်ကစားထဲမှာဖော်ပြတယ်လို့ပေါ့နော်လူကုန်ကူးမှုအခြေအနေတွေဟာတိုက်ဖြတ်မှုလည်းမရှိဘူးပူပေါင်းဆောင်ရွက်မှုလည်းမရှိဆက်ပြီးတော့ဆိုးဝါးနေရဲဆိုတော့ဒါနဲ့ဆက်ဆက်ပြီးတော့အထူးသဖြင့်ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်တော့ဒီပြီးခဲ့တဲ့ဒီတစ်နှစ်တာကာလအတွင်းမှာအမျိုးသမီးတွေလူကုန်ကူးမှုခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပေါ့နော်ပို့ပြီးတော့အခြေအနေတွေဆိုးလာတာကိုများတွေ့ရပါသလားဒါမှမဟုတ်အခြေအနေတွေကဘယ်လိုရှိသလဲအချင်းချုပ်လေးပေါ့ပြောပြပေးပါလား
ဟုတ်ကဲ့ကျွန်တော်တို့ရဲ့ဒီလွန်ခဲ့တဲ့နှစ်ပေါင်းများစွာပေါ့လေနော်ကျွန်တော်တို့အမျိုးသမီးအဖွဲ့ဒီလူကုန်ကူးခံရမှုနဲ့ပတ်သက်ပြီးတော့တောက်လျှောက်ကျွန်တော်တို့ဒီစုံစမ်းစစ်ဆေးမှုတွေပြီးလို့ရှိရင်ဒီအချက်လက်ကောက်ခံမှုတွေပေါ့လေနော်သူတည်တနာတွေအများကြီးလုပ်ခဲ့ပါတယ်ဆိုတော့အခုလက်ရှိဒီစစ်တပ်အာဏာကျိုးစားပြီးတော့တင်းတဲ့နောက်ပိုင်းမှာအခြေအနေတွေကပြောင်းလဲပြီးတော့ပို့ပြီးတော့ဆိုးဝါးလာတဲ့ဟာကိုကျွန်တော်တို့တွေ့ရတယ်ဆိုတော့ဒီအရှိတ်ပိုင်းမှာဆိုလို့ရှိရင်လူကုန်ကူးမှုကတော့ရှိနေတယ်ပြီးလို့ရှိရင်အထူးသဖြင့်တော့ဒီဘယ်လိုပြောမလဲအိမ်ကြီးချင်းနိုင်ငံတွေပေါ့နော်သူတို့ဖြစ်ဒီတရုတ်ဘက်ကိုရောင်းစားခံရတဲ့လူတွေကပုံများတယ်ပြီးလို့ရှိရင်ဒီထိုင်းပေါ့လေနော်ဆိုတော့အိမ်ကြီးချင်းနိုင်ငံမှာရောင်းစားခံရတဲ့လူတွေကပုံများတယ်ဒါပေမဲ့ဒီခုလက်ရှိအခြေအနေမှာဆိုလို့ရှိရင်တည်တွင်းထဲမှာကိုနိုင်ကိုကဒီရောင်းစားခံရတဲ့ဟာတွေလူကုန်ကူးမှုပြင်းမြောက်ဖို့အတွက်ပို့ပြီးတော့အလားအလာရှိတဲ့ဟာတွေပေါ့လေနော်ပို့ပြီးတော့ဆိုးဝါးလာတယ်ဆိုတဲ့အခြေအနေကိုကျွန်တော်တို့တွေ့ရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အခုနောက်ပိုင်းဆိုလို့ရှင်ရေဟိုကျမတို့လည်းတိတာတွေ့လာရတာတွေကမြန်မာနိုင်ငံထဲမှာဒီနိုင်ငံရေးမတည်ငြိမ်မှုတွေစီးပွားရေးအကျက်တဲတွေခြားထဲမှာဟိုအလုတ်ကန်ခွင်လန်းတွေကလည်းရှားပါလာတဲ့အခါကျတော့ပြင်ပကိုထွက်တဲ့လူတွေပို့ပြီးတော့များလာတာတွေ့ရပါတယ်ဒါကရောဒီလူကုန်ကူးမှုတွေပို့ပြီးတော့ဖြစ်စေတဲ့အနေအထားမျိုးနဲ့ဆက်ဆက်မှုရှိပါသလား
ဟုတ်ကဲ့ဒါလည်းတည့်ရဆက်ဆက်မှုရှိပါတယ်မဖြစ်လို့လဲဆိုတော့ဒီလူကုန်ကူးမှုခံရတဲ့အခြေအနေနောက်ခံတမိုင်းချောင်းပေါ့လေနော်အဲ့ဒါကိုကြည့်မယ်ဆိုလို့ရှိရင်အထူးသဖြင့် দি আকুলেছি মা কারো দি অনলাইন গানে বলি নো দা মিউসয়ে হারে পুবিও মিয়ালা রে পিলোছেন ই ভিডিও মা সলোছেন লে দি ক্যাসিনো বলি নো পিলোছেন দি কেটিভি রে মিয়ালা রে এই পমা লে আছে খান দলো আকু দি তচা ভিডিও এ আছে নি সোয়া মু চাও দিবা গো ইয়াওলা রে তুরি মিয়ারো আফে লমম মশি চাও সো রো লমম মশি রে পমা আছে খান বিও লুকং কুমু ফিফো অত পুবিও লালা মিয়ালা রে সোরো তচো সোলোছি ইয়ে লমম মশি রে খা জারো সগা লে মতব উই বলি নো সোরো দি পমা আছে খান বিও দি লুকং কু রে লু রে গা দারে গো অখুন কাউ ইউ বিও লউদে হাই লে অন্যায় শি রে সোরো পিখে রে ইয়েদে মা রে বলি নো তদে দি থাই নাইগা ইয়ে তদে ও জি মে সোলোছি লে দি লমম মশি রে তু রে দি লুকং কু খান ইয়া রে তু রে ইয়ে তোয় রে বলি নো তরো ပြောပြထားရတဲ့ရှိတယ်ပြီးလို့ရှိရင်တချိန်ထဲမှာတို့ကလက်မှတ်မရှိဘူးဆိုရင်ကိုယ်နိုင်ငံကိုပြန်ပို့ကြတာပေါ့လေနော်ဆိုတော့ဒီကလေးတွေကိုပြန်ပြီးတော့ပို့တဲ့အချိန်မှာအဲ့ဒီကလေးတွေကဘယ်လိုဖြစ်လဲဆိုတော့ပြည်တွင်းမှာလည်းကိုယ်မြန်မာနိုင်ငံမှာလည်းလက်မှတ်မရှိဘူးဆိုတော့တို့ရဲ့ဒီဘဝအခြေအနေကိုကြည့်မယ်ဆိုလို့ရှိရင်တို့အတွက် identity ပေါ့လေနော်ဘယ်နိုင်ငံကမှဒီမရှိတဲ့အခြေအနေတစ်ခုမှာကျမတို့မြန်မာနိုင်ငံသားတွေကပို့ပြီးတော့ဒီလူကုန်ကူးခံရဖို့အတွက်အလားအလာပုံများလာတယ်ဆိုတဲ့ဟာကိုလည်းမြင်တွေ့ရပါတယ်
ওকে সো আইলো মিউ চেনি রে ফিলাবি সলুশন ইয়ে তরুগো কুনি কুনি পিরো পো নো দি দি চেনি ইয়া নি লুমিয়া আ কুনি পে দে অফ্য সি রে ইয়ো শি বা দলা উমা মমো নে রি লো মিউ তমি অফ্য ইন নে ইয়ো দিলো চেনি জং ওয়া রে আখা মা মিউ তমি রি বলো কুনি রে মিয়া পে নাই লে শে
সো রো দি জমারো মিউ তমি অফ্য চো মিমা নাইগান আনি নে সলুশন লে দি তাত নাই দলা দি ইমারজেন্সি সাপোর্ট সো পিয়ো জমারো দি কুনি থপপ না রে লোকখে দা রে শি বা রে লোক নি রে হাই লে শি আ পলি নো তচেইন নে মা লে দি সেফ হাউস পলি নো দি ইয়াই না খো রে নিয়া গা নে মা তসেন দি লো মিউ তমি রে গো থপপ কুনি দা রে শি বা রে আথু তপি দো জমারো দি মেম্বার অফ্য সি রে পলি নো মিউ তমি অফ্য সি রে তাইন দা দি রা পাউসং নি মা শি নে রে
ကျမတို့ရဲ့ဒီမှာအဖွဲ့အစည်းကနေမှတဆင့်ဒီလိုမျိုးအခုအညီတွေကိုကျမတို့လှုပ်ဆောင်နေတာတွေရှိပါတယ်ဆိုတော့တစ်ဖက်မှာလည်းကျမတို့ဒီလှုပ်ဆောင်နေတဲ့အချိန်မှာလည်းဒီအမျိုးမျိုးဒီအခြေအခုလိုမျိုးအခြေအချိန်မှာပေါ့လीเนาะအခက်အခဲတွေအများကြီးလည်းကျမတို့ကြုံတွေ့ရတာတွေရှိပါတယ်ဟုတ်ကဲ့အဲ့တော့အခက်အခဲဆိုတော့ဘယ်လိုအခက်အခဲတွေအဓိကကျွန်တော်ရရှိလဲအဲ့ဒါလည်းနည်းနည်းရှင်းပ
เนาะจมารุซีพ้าวซีโกลูบยอมแลทุติภิเดซีพ้าวซีมาดิမျိုးသမီးเอตุกข์ยောက်တဲ့မျိုးသမီးဒီလူကုန်ကုခံရတဲ့မျိုးသမီးအပါဝင်ပေါ့လीเนาะဒီအိမ်တွေအကျန်းဖက်ခံရတဲ့မျိုးသမီးတွေဒီအကျန်းဖက်ခံရနှီးပေါင်းစုံနဲ့အကျန်းဖက်ခံရတဲ့မျိုးသမီးတွေကိုနားခုပို့အတွက်จมารุပြင်ဆင်ထားရတာရှိတယ်အခုနောက်ပိုင်းမှာဆိုလို့ရှိရင်တချို့အဖွဲ့အစည်းတွေကจมารุเนี่ยပူပေါင်းပြီးတော့ချိတ်ဆက်လှုပ်ဆောင်
ဒီလူကုန်မှုတိုက်ဖြတ်ဖို့ကြိုးပမ်းတဲ့နေရာမှာအဓိကဒီလူမှုအတိုင်းဝိုင်းအနေနဲ့ရောနောက်ဒီသက်ဆိုင်ရာအဖွဲ့အစည်းတွေနောက်နိုင်ငံတကာအနေနဲ့ရောဘာတွေများပံ့ပိုးပေးနိုင်မလဲ
ဒီလူကုန်မှုတိုက်ဖြတ်ဖို့အတွက်အရေးကြီးဆုံးပေါ့နော်လက်ရှိအခြေအနေမှာဘာတွေလုပ်တယ်မှာလဲဆိုတော့ဒီလိုလူကုန်မှုတိုက်ဖြတ်ဖို့ကြိုးပမ်းတဲ့နေရာမှာအဓိကဒီလူမှုအတိုင်းဝိုင်းအနေနဲ့ရောနောက်ဒီသက်ဆိုင်ရာအဖွဲ့အစည်းတွေနောက်နိုင်ငံတကာအနေနဲ့ရောဘာတွေများပံ့ပိုးပေးနိုင်မလဲဒီလူကုန်မှုတိုက်ဖြတ်ဖို့အတွက်အရေးကြီးဆုံးပေါ့နော်လက်ရှိအခြေအနေမှာဘာတွေလုပ်တယ်မှာလဲ ဒုက္ခရောက်နေတဲ့မျိုးသမီးတွေအားလုံးပေါ့လေနော်သူတို့ကိုအငိကကူညီစောင့်ရှောက်နေတဲ့မျိုးသမီးအဖွဲ့အစည်းအပါအဝင်ပေါ့လေနော်လူငယ်အဖွဲ့တွေဒီအဖွဲ့အစည်းတွေနဲ့တိုက်ရိုက်ချိတ်ဆက်ပြီးရောလှုပ်ဆောင်ပေးဖို့အတွက်အင်မတန်မှအရေးကြီးပါတယ်တစ်ဖက်မှာဆိုလို့ရှိရင်လည်းအခုမြန်မာနိုင်ငံရဲ့အခြေအနေပေါ်အခြေခံပြီးတော့ဒီအရေးပေါ်ကူညီပံ့ပိုးမှုတွေပြီးလို့ရှိရင်ဒီခံစားနေရတဲ့မျိုးသမီးတွေကိုကူညီထောက်ပံ့နိုင်တဲ့ဒီစီမံကိန်းတွေပေါ့လေနော်ပို့ပြီးတော့လုပ်နိုင်တဲ့အခြေအနေတစ်ခုမှာဖန်တီးပြီးတော့များများလုပ်ပေးနိုင်ဖို့အတွက်အင်မတန်မှအရေးကြီးပါတယ်ဆိုတဲ့ဟာကိုပြောချင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါနိုင်ငံတကာအနေနဲ့ရောပံ့ပိုးပေးနိုင်တဲ့အပိုင်းဘာတွေများရှိပါလဲရှင
်နိုင်ငံတကာအနေနဲ့ဆိုလို့ရှိရင်သူတို့ရဲ့မူ policy ကိုပြန်ပြီးတော့ပြုပြင်ဖို့လိုတယ်တစ်ဖက်မှာလည်းခုနကပြောသလိုကျွန်တော်တို့ရဲ့ဒီလိုအပ်နေတဲ့အခြေအနေပေါ်မှာအခြေခံပြီးတော့ဓာတ်ရိုက်ပံ့ပိုးမှုကတော့လေအင်မတန်မှသူတို့လုပ်နိုင်တယ်အင်မတန်မှလည်းအရေးကြီးပါတယ်ဆိုတာပေါ့လေနော်နိုင်ငံတကာရဲ့ပံ့ပိုးကူညီမှုရှိမှပဲကျွန်တော်တို့ရဲ့ဒီနိုင်ငံရဲ့ဒီစနစ်ကြီးကပြောင်းလဲလာနိုင်မယ်ပြီးလို့ရှိရင်ခံစားနေရတဲ့အမျိုးသမီးတွေကိုလည်းအငိကပို့ပြီးတော့ထိထိမိမိနဲ့ကူညီနိုင်မှာဖြစ်ပါလေပေါ့
ဟုတ်ကဲ့ပါအခုလိုအချိန်ပေးပြီးတော့ဖြည့်ကြပေးတာကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးတင်ပါ I found the power
မကင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးခန္ဓာပါရှင်အခုဆက်ပြီးတော့တုဒ္ဒဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်အမေရိကန်ပြည်ထောင်စုရဲ့အထက်တန်းကျောင်းတွေမှာအင်္ဂလိပ်စာအပြင်သက်ဆိုင်ရာမိခင်ဘာသာစကားသင်ကြားပေးနေတဲ့အစီအစဉ်က1600လောက်ရှိပါတယ်အမေရိကန်ပြည်နယ်73ပြည်နယ်နဲ့ဝါရှင်တန်ဒီစီမှာသက်ဆိုင်ရာလူမျိုးအလိုက်မိခင်ဘာသာစကားသင်ကြားပေးနေတဲ့သူတွေထဲမှာအခုဆိုရင်တော့မင်နီဆိုတာပြည်နယ်မှာကရင်ဘာသာနဲ့သင်ကြားပေးမဲ့အစီအစဉ်လည်းပါဝင်လာပါတယ်မိခင်ဘာသာစကားမပြောက်ပြက်အောင်နဲ့ရိုးရာယဉ်ကျေးမှုအမွေနဲ့ထိမ့်သိမ့်မှုအခက်ခဲကြတာကနေဖြစ်မြောက်အောင်စီစဉ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းပတ်ရဲ့တုဒ္ဒဆောင်လေးအမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်တင်ပြပေးထားပါတယ
်။မီနီဆိုတာပြည်နယ်မြို့တော်စိန်ဘောကထက်တန်းကျောင်းတွေမှာကရင်ဘာသာစကားစတင်သင်ကြားပေးတော့မှာပါ။လွန်ခဲ့တဲ့6နှစ်ကျော်ကာလကလေးကမိခင်ဘာသာစကားသင်ကြားနိုင်ဖို့စီစဉ်ခဲ့တာဖြစ်ပြီးကူကသင်ကြားပေးနိုင်မဲ့ဆရာဆရာမတွေရှိလာတာကြောင့်လာမဲ့စာတင်နဲ့ဩဂုတ်လကုန်ပိုင်းစောင်းဦးရာသီကစလို့ကရင်ဘာသာစကားစတင်သင်ကြားပေးတော့မှာပါ။
အများအပြားတော့ဒီကျောင်းဆက်ဆရာမတွေဟိုတက္ကသစကမှာကြီးကြရတယ်နော်။အများမျိုးတက္ကသစကမှာကြီးတဲ့အခါကျတော့ကင်းစာကျွမ်းကျင်ရတယ်။နောက်ဝယ်ကင်းဟိုစာကင်းစကားကင်းစာကျွမ်းကျင်တဲ့အခါကျတော့ဟိုစာဒီတိတ်ခက်ခက်မရှိပါဘူးနော်။ဒီမှာနောက်ဒီမှာရောက်လာတော့အခါကျတော့တို့ဟောစာကြောင်းတက်ကိုကြောင်းတက်ခွင့်ရတယ်နော်ကြောင်းတက်တယ်နောက်ပြီးတော့တက်ကိုတက်တယ်တက်ပြီးတော့ဟောစာဒီတို့ဖွဲ့ရပါရနောက်ပြီးတော့ဟောစာကြောင်းဆရာဟောစာလိုင်စင်တစ်ခါပြန် PAM ရတဲ့အခါကျတော့ကျွန်တော်တို့အဆင်ပြေတာပေါ့နော်
စိတ်ပေါ်မှာကရင်ကျောင်းသူကျောင်းသားဦးရေ2600လောက်နဲ့ပညာရေးဝန်ထမ်းဦးရေ30လောက်ရှိမယ်လို့ဆိုပါရယ်လွန်ခဲ့တဲ့နှစ်တွေအတွင်းမှာတော့မိခင်ဘာသာစကားသင်ကြားဖို့စီယုံခဲ့ကြတာပါကရင်ကျောင်းသားမိဘအသင်းကို2013ခုနှစ်လောက်မှာစတင်ဖွဲ့စည်းခဲ့ပါတယ
်ကျောင်းသားမိဘတွေကျောင်းသားတွေကိုကျောင်းဝင်ကျောင်းသားတွေဟောစာကျွန်တော်တို့တို့ဒီကရင်စာသင်ဖို့ကျွန်တော်တိုက်တွန်းလဲဆွေနှိုးဆော်ရပါတော့တို့ဟောစာဒီအဲ့ဒီဟောစာကင်းစာတင်ဖို့အတွက်ကျွန်တော်တိုက်တွန်းလို့လို့ဆိုရတယ်ဟောစာအားပေးရပါတော့အဲသူတို့ဟောစာဒီကင်းစာပါတာကိုဟောစာများများယူမှာပဲကျွန်တော်လာဒီစာဒီ subject ဆက်ရှေ့ဟောစာကျောင်းမှာဟောစာပါတာရတဲ့ခုအနေနဲ့ရှိဖို့ကျွန်တော်တို့ဟောစာလုပ်လို့ရပါတယ်နော်ဒီပါကျွန်တော်တို့ဒီပါဟောစာကျောင်းသမီးပဲအစည်းအဝေးအနေနဲ့ဟောစာဒီလာစင်စီဝရှိတာပေါ့နော်ကျောင်းသားပြီးတော့ကျောင်းသားတွေဖိတ်ခေါ်တယ်မိဘတွေဖိတ်ခေါ်ပြီးတော့ကျွန်တော်ရှင်းပြတယ်ပြောပြတယ်ကျွန်တော်ဘယ်လိုကြိုးစားခဲ့လဲအခက်အခဲဘယ်လိုရှိတယ်ခက်ခဲတော့ဟောစာကြော်လာနေမှုကျွန်တော်တို့ဟောစာဘလအားဆိုင်တယ်ပေါ့နော်အဲ့လိုမျိုးဟောစာနောက်ပြီးတော့ဥပမာဒီအခုဖြစ်လာပြီးအလုပ်လုပ်ရပြီးဟောစာသူတို့အတိမပြီးသူတို့သင်ကိုရှိပြီးအဲ့ဒီချင်းအဲ့ဒီအခြေအနေတိဒီချင်းကြီးရလာတဲ့ခါကျတော့ဟောစာကျတော့ဟောစာသူတို့ကျောင်းသားတွေဖြစ်ကျောင်းသားတွေပြည့်ဟောစာတိုက်တွန်းလို့ဆိုတာပေါ့နော်နောက်တော့ကျတော့ဒီကင်းစာကင်းစကားကင်းပါတာဟောစာဒီကျတော့တင်မှာပဲ ကျွန်တော်ကဟောစာနောက်လာနောက်တာနောက်ဟောစာမြူဇစ်တေးတွေဟောစာကျွန်တော်ရဲ့ယူအရင်ကြီးမှုစပ်ပြီးပါလာစကားဟိုဟောစာဒီနိုင်ငံမှာဟောစာပြောင်းလို့ဟောစာပြောင်းလဲထိတဲ့ရမယ်နောက်ဟောစာသူတက်မရှိအောင်ဟောစာလုံးလုံးရအောင်ပေါ့နော်အဲ့လိုပေါ့နော်အခုလို့ကိုပိုင်းဘာသာစကားသင်ကြားနိုင်ဖို့အဓိကရင်ဆိုင်ခဲ့ရတဲ့ခက်ခဲတွေကို ဆရာဆရာမှာအခက်အခဲပေါ့နော်ဆရာဆရာဟောစာဒီကျွန်တော်တို့ကမ္ဘာကြီးထဲမှာဟောစာဆရာဆရာမရှိတဲ့ခါကျတော့အဲ့ဒါအခက်အခဲအကြီးဆုံးပေါ့နော်နောက်ပြီးတော့အခက်နောက်တစ်ခုအခက်အခဲတစ်ခုကကြတော့ဟောစာဒီကျွန်တော်စကူးဒစ်စထရစ်ပေါ့နော်ကျွန်တော်အဲ့ဒီဟောစာပြည်ရင်ဌာနနေပြီးတော့ကျွန်တော်ဟောစာဒီပါလာရတစ်ခုအနေနဲ့တတ်မှတ်ပြီးတော့ဟောစာတင်ယူဖို့အတွက်အကုန်ကြရှိတယ်နော်အဲ့ဒီအကုန်က ပေးရသူတို့စမတတ်တောင်းလို့ပေါ့နော်အဲ့ဒါလည်းအခက်အခဲရှိတာပေါ့နော်အာကျွန်တော်တို့ဟောစာ music theory ကိုပြင်စကားပြင်ပါတာဟောစာသင်ကြားပေးစီရင်တော့ပေါ့နော်အဲ့ဒါဟောစာအဲ့ဒါကိုဟောစာကျွန်တော်တို့ဟောစာဒီအထောက်ပြုမယ်ထောက်ပံ့မယ်ဟောစာပံ့ပိုးမယ်ဥညာဆိုရှင်တော့ကျွန်တော်တို့အတွက်ဟောစာကျွန်တော်တို့ community တွေလည်းအကျိုးရှိမယ်နောက်တော့ဒီမှာတခြား community အတွက်လည်းအကျိုးရှိအောင်ပေါ့နော်ဟောစာ American ဟောစာဒီ community ခုလုံးတက်ပေါ့
ဆာခူရှိဇန်ဟာ Minnesota ပြည်နယ်ပညာရေးဝန်ထမ်းတဦးပါ2021ခုနှစ်ကစပြီးတော့ Minnesota Asian Pacific Council ဘုတ်အဖွဲ့ဝင်လည်းဖြစ်ပါတယ်ပြည်နယ်အတွင်းကအာရှနယ်ဘွားတွေအရေးဆောင်ရွက်ဖို့ပြည်နယ်အုပ်ချုပ်ရေးမှူး Tim Moss ကခန့်အပ်ထားသူလည်းဖြစ်ပါတယ်မိခင်ဘာသာစကားသင်ကြားဖို့အကြောင်းအရေးကြီးဆုံးကိုဆာခူရှိဇန်ကအခုလိုရှင်းပြပါတယ်
Because I am a parent in St. Paul's school.
ကျမလည်းမိဘတယောက်ပါ။ကိုကလေးကကရင်စကားမပြောဘဲကြီးပြင်းလာတာကိုမြင်ရတယ်လို့ကိုရိုင်းကလည်းပညာတတ်တွေဖြစ်ဖို့ရေးဆောင်ရွက်သူလည်းဖြစ်တာကြောင့်ကရင်အတိုင်းဝိုင်းအတွင်းကျောင်းသားတွေအတွက်ဦးစားပေးစဉ်းစားပါတယ်။ဒါကြောင့်မြန်မာပြည်ကသာမကတခြားအရှေ့တောင်အာရှအတိုင်းဝိုင်းကသူတွေနဲ့ပါပူးပေါင်းဆောင်ရွက်ပါတယ်။သူတို့ကလည်းဒီရောက်တဲ့အခါမှာသူတို့ဘာသာစကားသင်ကြားနိုင်ဖို့လှုံ့ဆော်စည်းရုံးခဲ့တာတွေကိုတွေ့ရပါတယ်။အဲ့ဒီနောက်ကျမတို့လည်းသူတို့နည်းကိုအတူယူပြီးတော့လိုက်လုပ်ခဲ့ပါတယ်။ကျမအတွက်တော့ဒါကအရေးကြီးတဲ့အလုပ်ထုတ်ပါကျမကစိန်ဘောကျောင်းတွေအတွက်အင်္ဂလိပ်စကားအပြင်တခြားဘာသာစကားပြောတဲ့ပညာရေးအစီအစဉ်တွေရေးဆွဲသူလည်းဖြစ်တော့အခုကရင်ဘာသာစကားသင်ကြားမယ့်အစီအစဉ်ဟာကျမလုပ်ရမယ့်တာဝန်လည်းဖြစ်နေတာပ
ါဘာသာစကားသင်ကြားဖို့အတွက်ရမုံငွေကိုစိန်ဘောအခြေခံပညာကျောင်းအသုံးစရိတ်ထဲကနေပဲခွဲရန်ချမှတ်ပေးတာပါသင်ကန်းစာတွေဘလို့ရေးဆွဲလဲဆိုတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါရစေ
First of all, we'd like to talk about how we create it.
နေဆက်ဒေတာကကရင်ပညာရေးဌာနကသူတွေနဲ့တွေ့ဆုံပြီးတော့ကျမတို့တင်ယိုညွန့်တန်းသူတို့တင်ယိုညွန့်တန်းတွေကိုဖလှယ်ခဲ့ရပါတယ်။ဒါပေမဲ့လည်းစိန်ပေါ်မှာမနီဆိုတာပညာရေးဌာနကစံလန်းညွန့်ချက်တွေကိုလိုက်နာရပါတယ်။ဒါကြောင့် level 1မှာကရင်ဘာသာစကားမပြောတတ်မရေးတတ်သူတွေကိုသင်ပေးမှာဖြစ်ပြီးတော့ level 2မှာကရင်စကားပြောတဲ့သူတွေကိုမွမ်းမံသင်ကြားပေးမှာပါ။တင်ယိုညွန့်တန်းကတော့စိန်ပေါ် district ကချမှတ်ထားတဲ့စံတိုင်းမှာပဲ။စိန်ပေါ်မှာကရင်ဘာသာစကားတွေမကပဲမုံ Spanish ဘာသာစကားတွေကိုလည်းသင်ကြားပေးနေတာပါ
။မြန်မာနိုင်ငံမှာစစ်တပ်နဲ့စစ်ဘုချုပ်ဟောင်းတွေဦးဆောင်တဲ့အယက်သားပါတီတွေကအုပ်ချုပ်တဲ့ကာလတစ်လျှောက်လုံးမှာမြန်မာစကားလွဲလို့တခြားဘာသာစကားတွေသင်ကြားပေးတာကိုပြင်းပြင်းထန်ထန်တားဆီးထားတာပါ။အမေရိကမှာရွှေ့ပြောင်းအခြေချပြီးတဲ့နောက်အခုလိုကိုမိခင်ဘာသာစကားသင်ကြား권ရတဲ့အပေါ်ကျေနပ်မိကြသူကအခုလိုပြောပါရယ
်။ I feel so very proud because our language is so important.
ကျမတို့အလွန်ဂုဏ်ယူပါရယ်။ကျမတို့ဘာသာစကားဟာကိုယ်လူမှုအတိုင်းဝိုင်းအတွက်အလွန်အရေးကြီးပါတယ်။ကျမတို့ဆိုရင်ကိုယ်ဘာသာစကားကိုဖျားเจ้าတွေမှာပဲသင်ခဲ့ရတာပါ။ကရင်ဘာသာစကားကိုမသင်ကြားနိုင်အောင်နှစ်ပေါင်း60လောက်ပြိပင်ခံခဲ့ရပါတယ်။ America Minnesota ကစိန်ပေါ်เจ้าမှာဆိုရင်ပထမဆုံးအနေနဲ့ကရင်ဘာသာစကားကိုသင်ကြားနိုင်တော့မှာကြောင့်ဒီအချိန်ဟာကျမတို့လူအဖွဲ့အစည်းအတွက်ဂုဏ်ယူစရာပါပဲ။
ကရင်ဘာသာစကားကိုစိန်ပေါ်အထက်တန်းเจ้า၄เจ้าမှာအတန်းတက်သင်ယူနိုင်မှာဖြစ်သလိုonline အတန်းတွေကိုတော့စိန်ဘောအထက်တန်းကျောင်းနေမီမှာရှိသူတွေအလုံးတက်ရောက်နိုင်မှာပါလေးလာစမ်းစစ်ချက်တွေအရဆိုရင်ဘာသာစကားတစ်မျိုးမကပြောသူတွေဟာစာတင်ကြားရမှာပိုထက်မြက်တယ်လို့ဆိုပါတယ်ဒါကြောင့်အခုလိုမိခင်ဘာသာစကားကိုသင်ကြားတာကနေပညာရေးဘက်မှာပိုထူးချွန်သူတွေငွေထုတ်ပေးဖို့အထောက်အကူပြုရရောက်ဖို့လဲမျှော်လင့်နေကြပါတယ်ခင်ဗျာ
က
ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့တုဒ္ဒဆောင်လေအမေရိကန်တခွင်အစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့နီးပညာခန္ဓာကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှတ်မှာတော့မြမရေအရင်အမြင့်ထိမ့်သိမ့်ရေဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်တောက်သုံးရေပြဿနာအပြင်ရေကြီးရေရှမ်းပြဿနာပါကြုံရလေရှိတဲ့မြမနိုင်ငံမှာရေအရင်အမြင့်ကိုစနစ်တကျစုဆောင်းပြီးတော့ထိမ့်သိမ့်ဖို့လိုအပ်နေပါတယ်လို့မြမနိုင်ငံလောက်ရေအရင်အမြင့်မရှိတဲ့စင်ကာပူနိုင်ငံကရေအရင်အမြင့်ဆိုင်ရာကြွမ်းကျင်သူအင်ဂျင်နီယာဦးဝေးငိမ့်ကပြောပါတယ်ဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတော့တင်ပြထားတာရှုစားနာစင်ပါရှင်
မြန်မာနိုင်ငံကရေစင်ကာပူလိုမရှားပါဘူးဆရာဂျိုးပြူရေလောင်ကန်တို့ဘာလို့ကဖြန့်ဝေပေးနေတဲ့ရေပေါ့နော်တောက်နေပါလေဆရာဆိုတော့မြန်မာနိုင်ငံမှာရေစနစ်ကိုဘာတွေထပ်ပြီးတော့ဖြည့်ဖို့လိုပါလေဆရာဆရာဆက်အမြင်ပြောပြပေးပ
ါဟုတ်ကဲ့ကျန်တာကျွန်တော်ဆရာလွယ်လွယ်ရတဲ့အခါကျတော့လွယ်လွယ်လေးပဲသုံးပြကြအဲ့ဒီကအဓိကပြဿနာဒါ ਈ မှာအဓိကတက်တော့တွေမရှိတော့တာတက်တော့တွေမရှိတဲ့အခါကျတော့ရေကိုမထိန်ရေတွေမထိန်နိုင်တော့တဲ့အခါကျတော့မိုးလဲတအားရွာလိုက်တော့အဲ့ရေတွေပြီးမြေထဲကိုဒရိုက်စီးလာပါလေသူကရေကဒီတိုင်းစီးလာမှုသူစီးတဲ့တစ်ချောင်းမှာပါရှိနေတဲ့မြေကြီးအပေါ်လွှာတွေကိုအကုန်လုံးပယ်ချလာတယ်နောက်ပြီးတော့အမုံမှတ်တွေအကုန်လုံးတင်လာတယ်ဆိုတဲ့အခါကျတော့မြေထဲကိုအဲ့ဒီပစ္စည်းတွေရောက်သွားတယ်အဲ့ဒီပစ္စည်းတွေကရေထဲပို့ပြီးတော့လေးတဲ့အခါကျတော့ရေစီးသွားတဲ့အခါမှာအဲ့ဒီစီရအောင်မှာအနေထိုင်ကြိုင်ခဲ့တယ်။ဒါတော့ချောင်းနဲ့မြောင်းတွေမြစ်တွေပေါ်တဲ့ပြဿနာဖြစ်လာတာ။နောက်တစ်ခုကသူကသစ်ပင်တွေမရှိတော့တဲ့အခါကျတော့မိုးရေတွေကမြေထဲကိုဓာတ်ရိုက်ဒလောစီးလာတယ်။ဒါတော့အဲ့ဒီရေတွေကိုဘာမှဆယ်သာလို့ဘာလို့မလုပ်တဲ့အခါကျတော့ဒီတွေကပင်လယ်ကိုတစ်ခါလဲစီးဝင်သွားတယ်။ရေကမြေထဲမှာရှိနေတယ်မတွန်းလို့ရတာ။ပင်လယ်ဘက်ကိုရောက်သွားပြီဆိုတာနဲ့လုံးဝတော့လို့မြင်တော့ဆိုတော့ဒါအလားတူဆုံးရှုံးသွားနေပြီဒီကလို့သာအဲ့ဒီရေတွေကိုအခုနဲ့ထိမ့်ပြီးတော့ဥမာဆွေးကြပါစို့ဆဲလူဟာမျိုးနဲ့ရေထိမ့်ကြမယ်နောက်ပြီးတော့အဲ့ရေရှမ်းတဲ့ပြဿနာတွေမှာရေတွေကိုမြေထဲကိုမရောက်လာအောင်ဂျားထဲမှာဒီကလို့ရေကန်တွေလုပ်ပေးထားမယ်စပြင်အဲ့လိုလုပ်မယ်ဆိုလို့ရှိရင်ရေရှမ်းတဲ့ပြဿနာကိုလည်းပဲဖြေရှင်းနိုင်မယ်နောက်ပြီးတော့အဲ့မိုးရေတွေကအလားတူပင်လယ်ထဲကိုစီးဝင်ဆုံးရှုံးသွားတော့ပုံဖက်နဲ့အဲ့ဒီကဂန်လူရဲ့ရေရှက်ပုံပြဿနာလို့ပဲဖြစ်ရှင်းမိတာတခါလေးဖြစ်သွားပါတယ်။ဒါနဲ့ပြီးကြတဲ့ကျွန်တော်တို့ knowledge sharing လို့တော့တော့အစိုးရဌာနကတော့ကြီးကြီးပိုင်းအရာရှိတယောက်ကပြောတာ။ကျွန်တော်စီမှာအဲ့လောက်မလုပ်သေးပါဘူး။ကျွန်တော်ရေရှားပါတဲ့ပြဿနာလေးကြုံတွေ့နေရတယ်ပြော။ကျွန်တော်အဖွဲ့ရလည်းဒီမှာဘဝနိုင်ငံအတန်တရားလိုက်ပြီးတော့ဥပဒေနဲ့တွေ့ပြတာရှိပါတယ်။ဥပဒေနဲ့တွေ့တာဒီရေရှားပါတဲ့ပြဿနာဖြစ်ရှင်းတဲ့အစ်စ်မှန်မဟုတ်ဘူး။ဒါနဲ့မရှိလို့လုပ်ရတာ။ဒါကပြဿနာကကြလာတဲ့မိုးရေတွေကိုကျွန်တော်ပြန်ပြီးတော့တုံ့နိုင်လို့ရှိရင်တော့ကိုအကျိုးများတယ်ဒီတိုင်းရေထဲမှာစီးပြီးတော့ပင်လယ်ထဲရောက်သွားတယ်ဆိုလို့ရှိရင်ဒါမတော်ဘူးအဲ့ဒါဆိုရင်ရေရှမ်းတဲ့ပြဿနာလို့လည်းတခါလေသိမိတာဖြစ်ပါမယ်နောက်ပြီးတော့အဲ့ဒီရေတွေကိုဘယ်လိုစနစ်ရပြန်ပြီးတော့တုံ့မလဲတိုက်ပွဲလုပ်ငန်းတွေမှာနောက်ပြီးတော့တောက်ရေတုံ့ရေဖြစ်နေတုံ့နေနေရမှာကျွန်တော်တငယ်ချင်းတွေကအဲ့ဒီရေရရှိရေးစနစ်ကိုင်းနေမှာကျွန်တော်လည်းအကြောင်းတူတက်ခဲ့တဲ့တငယ်ချင်းတွေလုပ်နေပြီရှိပါတကယ်ကိုသူတို့ခရင်ရေလောက်ကြတာပေါ့အဲ့ဒီရေရဖို့အတွက်တော်ရီဆိုမှာကြော်ရီဆိုမှာလိုက်ပြီးတော့လောက်ကြတယ်မချစ်ပြီလေကိုစပြအဲ့လောက်တဲ့ခါမှာသူတို့အခက်ခဲကြုံတွေ့ရတယ်အများကြီးတယ်တကယ်ရေးသာကျွန်တော်တို့ကောင်းရကြတဲ့မူရည်တွေကိုဒီတိုင်းအလကားရတဲ့မူရည်တွေကိုတင်းရထိမ့်သိမ့်ပြီးတော့လုပ်နိုင်မယ်ဆိုလို့ရှိရင်ဒါအင်ဂျင်နီယာတွေရဲ့လုပ်ငန်းပါဒါနဲ့အင်ဂျင်နီယာလုပ်ငန်းဆိုတာကလုပ်ချင်တဲ့ထားပြီးတော့လုပ်လို့မရအောင်သူတို့မှာပိုက်ဆံတွေလုံးမယ် project တွေလုံးအောင်စပြဒါတကယ်နိုင်ငံအရေးနဲ့ပတ်သက်ပြီးတော့ရှင်းပြီးစဉ်းစားမှုဖြစ်တာဖြစ်ပါတယ်။အခုဒီတိုင်းပြစ်ထားကြတာတော့တော့ကိုအဆင်ပြေပါတော့။အဲ့တော့မိုးရေရွာလာတယ်၊ရေတားရှန်တယ်၊လူတွေဒုက္ခတွေရောက်ကြတယ်၊ဒုက္ခရောက်ပြီဆိုတော့မှသွားပြီးတော့ကဲပေါင်း၊ကုပေါင်းလှုပ်တယ်၊ဒါဒီဘလို့မှမဖြစ်တဲ့ကိစ္စ။ရေရှမ်းတဲ့ပြဿနာဘလို့ရှင်းမလို့ဆိုတော့ဘလို့မှအခုထိစဉ်းစားကြသေးဘူး။နောက်ပြီးတော့အဲ့ရှန်လာတဲ့ရေတွေကညောင်းနေတဲ့ချောင်းတွေကနေစစ်မြစ်တွေကနေပင်လယ်တွေကိုဒီတိုင်းဆင့်ပလိုက်ရတယ်။အဲ့ရေတွေကိုငါတို့ပန်သုံးမယ်ဆိုတာလေဘလူးမမစဉ်းစားကြအောင်။အာငါတို့မှရေတွေအများကြီးရှိနေတာပဲဆိုပြီးတော့အဲ့ဒီလိုလုပ်။အဓိကပြဿနာကသူတို့ရဲ့အတွေ့အကြုံတွေပြုပြင်ကြောင်းလက်ပြဖို့ပါ။ဟုတ်ကဲ့။
ဟုတ်ကဲ့ပါဆရာ။ဆိုတော့မြန်မာနိုင်ငံကဒီရေရှမ်းတဲ့ပြဿနာကိုရှင်းဖို့အဓိကလိုအပ်ချက်ကိုပြောပြပေးပါရှင်
။ဟုတ်ကဲ့အဲ့ဒါကလွယ်လွယ်လေးတော့ပြောလို့မရအောင်။နိုင်ငံကကြွမ်းကျင်တဲ့လူတွေကိုခေါ်ပြီးတော့ဒီဒေသမှာမိုးကြိမ်လက်မဘလောက်ရှိတယ်လဲ။ဒီနေရာကိုစီးပြီးတော့ဝင်လာတဲ့ညီအေရီယာဘလောက်ရှိတယ်လဲ။ နောက်မိုးအများဆုံးရွာတဲ့အချိန်မှာဒီမြောင်ရေတူးတယ်ဘလော့လော့ဒီစီးဝင်လာတယ်ဆိုလေအဲ့တော့အဲ့ရေတွေကိုရေတွေကိုဘယ်နေမှာဘယ်လိုလှောင်မလဲပေါ့အဓိကအဖြစ်နောက်အရေးကြီးတာကသစ်ပင်အရေးကြီးပါတယ်သစ်ပင်မရှိသေးကာလပတ်လုံးရေတွေကိုဘယ်လိုမှထိနိုင်မှာမဟုတ်အခုတောင်ကုန်းဖြစ်နေတဲ့နေရာတွေကိုအကုန်လုံးသစ်ပင်တွေပြန်ပြီးတော့စိုက်ကြမယ်သစ်ပင်ပြန်ပြီးတော့ဆဲလို့ရှိရင်အဲ့သစ်ပင်တွေဒီရေကိုထိန်းထားလိုက်တဲ့အခါကျတော့ရေကရစ်ထဲကိုသွားမယ်အစားမြေကြီးတွေကိုစိတ်ဝင်သွားတယ်အဲ့တော့ကျွန်တော်တို့မြေအောက်ရေလည်းပဲထိန်းသိမ်းနေတာဖြစ်သွားအခုကကျွန်တော်တို့ကအဝိဇ္ဇရေသာတူးနေတဲ့မြေအောက်ရေကိုဘယ်လိုမှမထိန်းကြအောင်မြေအောက်ရေကဒီတိုင်းမကုန်မခန့်နိုင်ရှိတော့မဟုတ်မြေအောက်ရေကကုန်ခန့်နိုင်တဲ့ပုံမှန်တော့မရှိပါဘူးအဲကြောင့်အဓိကကတော့ဒီသစ်ပင်တွေပြန်ပြီးတော့တိုက်ပြဖို့အမှန်တရားရေးကြည့်ပါလေရေကိုထိန်းဖို့အတွက်ဟုတ်အဲ့တော့မှရေရှမ်းပြီးတော့လည်းပါလေထင်းသိမ်းပြီးတော့ဖြစ်သွားတယ်မှာဒီ
ဟုတ်ကဲ့ပါဆရာမြန်မာနိုင်ငံမှာလုံနေတာရေကိုတံပိုးထားဖို့ပေါ့နော
်ဟုတ်ကဲ့အဓိကတို့ရေကိုတံပိုးထားအခုကလူတွေကရေကိုတံပိုးမထားဘူးလွယ်လွယ်ရပြီးတော့လွယ်လွယ်သွင်းပစ်တယ်လက်ရှိရှိပြီးသားအရင်မြစ်တွေတော့မှတို့ကတံပိုးမထားဘူးနဲ့ဖြက်စီးပြတာတော်တော်လေးဝမ်းနေစရာကောင်းတယ်ဥပမာဖြင့်အင်းလေးပေါ့အင်းလေးဆိုလို့ရှိရင်နောက်ကြလို့ရှိရင်ကားဖြတ်မောင်းတော့ဒီလိုမတော့ဘူးအဲ့ဒီချိန်လေးကြီးရောက်လာတော့ရန်ကုန်မှာကိုပဲရင်တော့အင်္ဂလိပ်တွေလက်ဆက်တော့ကအင်းရကန်ယူကန်မရီယာယူသူတို့တော့တုံးရတယ်အခုဘလို့ဆိုးတဲ့အချိန်လေးလဲဆိုတော့အဲ့ဒီကန်ကိုဖို့ပြီးတော့ဟိုတယ်ကြီးဆောက်တယ်တော်တော်ကိုမိုက်တယ်လူတွေလက်ရှိကန်ကိုထိမ့်သိမ်းမထားနိုင်တဲ့ကန်ကိုဖျက်ဆီးပစ်တယ်မန္တလေးဆိုလို့ရှိရင်ဒီကန်ကိုဒီချာချာအောက်ဘက်ကနော်နေကိုဆဲမယ်ဒီကဘေးမှာတောင်းတာနေရင်ဆိုဖြစ်အောင်ပန်းလေးတွေသစ်ပင်လေးတွေနောက်ပြီးတော့ဒကောင်ပလောင်လေးတွေသင်တို့အဲ့လိုသူတို့တဏ္ဍာရီလုံးမှာအကောင်ပလောင်လေးပဲရှိအောင်သူအဲ့ဒါလေဒီဆက်ဆက်နေဒီသဘောပေါင်းနေတဲ့လိပ်ပြာလေးတို့နှက်ကလေးတို့အဲ့ဒီကောင်လေးဒါအလကားဖြစ်နေတာမဟုတ်ဘူးဒီသဘောပေါင်းညုံထင်းသေးတဲ့နေရာမှာအဲ့ဒီအကောင်ပလောင်လေးနဲ့ရှိနေဖို့အတွက်လည်းမတိုင်ရည်ကြီးတယ်အဲ့တော့အဲ့ဒီကောင်လေးတွေနေချင်းဆိုဖြစ်အောင်ပေါင်းညုံနဲ့တန်းပြီးပြထားတယ်နောက်တော့လူတွေအတွက်လည်းစိမ်းဆူဆူနဲ့လှားလှားပါပါဒီရီကနန်းစောနေတာမဟုတ်ဘဲနဲ့ယူလေအများအားတန်းစီတော့နောက်တော့ဒီရီကြီးအဲ့ဒီရေကနေပြီးတော့ချင်ပေါ်ပေါ်ရေကန်တစ်ခုမဖြစ်လာအောင်အများကြီးပါတကယ်ပြောရမှာဆိုလို့ရှိရင်တော့လောဆယ်လက်ရှိရှိနေတဲ့အရေးမျိုးကတော့တို့ကသေချာမထိန်းထားနိုင်နဲ့တောင်းမထားပါဘူးတောင်းမထားတော့လည်းအဲ့လိုလုပ်ချင်တိုင်းလုပ်နေကြတယ်ဟုတ်ကဲ့ဒါမှတန်အရေးကြီးပါတယ
်ဦးအင်းကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်ပြိပန်နဲ့မြေပညာကဏ္ဍကိုဒီမှာပဲရနာလိုက်ပြရစေနောက်တစ်ပတ်မှာပြန်ပြီးဆုံးပါ
မြမရေရင်းမြစ်ထိန်းသိမ်းရေးဆိုတဲ့ခေါင်းစဉ်နဲ့ဒေါခင်မျိုးသက်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာခန္ဓာပါရှင်ဒီကနေ့ညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့တောက်ကြနေညမှာထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်စနေမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နှဆင်နိုင်ပါတယ်အခုကြံနေသေးတဲ့အချိန်မှာတော့တောက်ကြညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လေးကတစ်လှည့်ပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်သွားအောင်နဲ့ဒီမိုကရေစီအစိုးရပြန်လည်ပေါ်ပေါက်လာအောင်စစ်တပ်အာဏာပိုင်တွေကိုဖိအားပေးရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဒီနေ့ပဲပြောလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီဘက်ကအကြမ်းဖက်မှုတွေအဆုံးသတ်ရေးအာဆီယံရဲ့ဘုံသဘောတူညီချက်တွေအကောင့်ထည့်ဖို့ရေးနဲ့ဒီမိုကရေစီအစိုးရတည့်ရပြန်လည်တည်ထောင်နိုင်ရေးအတွက်ဖိအားပေးသွားမှာဖြစ်တယ်လို့ဒေတာရင်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်အမေရိကန်ဒေါ်လာ84သန်းကျော်ပေးမယ်လို့လည်းကြာတာပြင်းနေကပဲအမေရိကန်ပြည်ထောင်စုကကြေညာခဲ့ပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံအတွင်းဆက်လက်ဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အကူအညီပံ့ပိုးပေးမယ်ဒေါ်လာ63သန်းကျော်ပါတယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကဒီနေ့ဂျာကာတာမြို့တော်မှာကျင်းပခဲ့တဲ့အာဆီယံဝန်ကြီးအဆင့်အစည်းအဝေးလွန်ညီလာခံမှာပြောကြားသွားခဲ့ပါတယ်။အာဆီယံဥက္ကဋ္ဌအင်ဒိုနီးရှားနဲ့မြန်မာအိမ်နီးချင်းထိုင်းနိုင်ငံတို့ကြားမတူတဲ့ကြိုးပမ်းမှုတွေကြောင့်အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာတင်းမာမှုတွေဆက်လက်ကြီးမားလာနေတယ်လို့လည်းသုံးသပ်သူတွေကထောက်ပြနေပါတယ်။ထိုင်းနိုင်ငံကလည်းတရုတ်အိန္ဒိယအပါအဝင်တခြားအိမ်နီးချင်းနိုင်ငံတွေနဲ့အုပ်စုဖွဲ့ပြီးမြန်မာစစ်တပ်ခေါင်းဆောင်ပိုင်းနဲ့တွေ့ဆုံဆွေးနွေးညှိနှိုင်းကချင်းကပ်မှုပုံစံအသင့်နဲ့မြန်မာရေးကိုဖြည့်ရှင်းမှုကြိုးစားနေတာပါ။အခုလိုထိုင်းကတီးတန့်အုပ်စုဖွဲ့ကြိုးပမ်းလာတာဟာအာဆီယံဥက္ကဋ္ဌအင်ဒိုနီးရှားရဲ့ကြိုးပမ်းမှုကိုအနောက်ရှက်ဖြစ်စေတာပုံမူတိတာလာနေပါတယ်လို့ USIB အမေရိကန်ငြိမ်းချမ်းအဖွဲ့အကြီးအကဲအရာရှိ Jason Tower က VOA နဲ့တီးတန့်အင်တာဗျူးမှာပြောသွားတာပါ။ပြီးခဲ့တဲ့ထိုင်းနိုင်ငံရွေးကောက်ပွဲမှာမဲအများစုအနိုင်ရထားတဲ့ Move Forward Party ခေါင်းဆောင် Peter Lindgren ကိုဝင်ကြီးချုပ်တဲ့နေရာခန့်ထားဖို့မနေ့ကလွှတ်တော်မှာမဲခွဲဆုံးဖြတ်တာမအောင်မြင်ခဲ့တဲ့အတွက်ဒီနေ့ညနေပိုင်းကစပြီးဗန်ကောက်မြို့လေကောင်မှာစုဝေးဆန္ဒပြနေကြပါတယ်ရှင်။
နောက်ဆုံးရသတင်းကြေညာကိုမက်ခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ပက်ထရစ်ဒီယာနဲ့ဂျက်စတင်သွစ်တို့ဖြစ်ပါတယ်ကျွန်မကစုမမရှင် VOA ကိုနားဆရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုတဲ့ဆန္ဒတွေပြေကြပါစေရှင်
This program has come to you from the Voice of America, Washington.